Welcome to the Voice of America in Burmese.
Washington Euro View American Tangani, Natana City, February last Sangaye, Tanila Nimanakin season Rigo, Yamasano Dimene Chana Igani Kunaiti, Lino Mita, Thompson had lazed and lazed shit, Lila Mita Tia Goose Rugani, Tolu and Penny Babi, Chama Kinu Taba, Timanakin the Renegoma, Engine Nine, Dupio Pia Pibami. Yamanangama, Sitaka Anadina go, Sanjan Sana Piamuri, Taning Rene Male, Dola Nibari, Kachinjine Maro. ဒီနေ့ဆစ်တက်ကမြေရုပ်ပုံတွေသုံးပြီးလူစုခွဲခဲ့ပါတယ်။တောင်းဆိုဆန္ဒပြသူရာနဲ့ချီရှိပြီးမြောက်ခုနိုင်ဘက်လောက်မှာမြေရုပ်ပုံတွေစသုံးပြီးလူစုခွဲခဲ့တာပါ။ဆန္ဒပြသူတွေကိုအင်အားသုံးလူစုခွဲမှုအတွင်းဖမ်းဆီးမှုတွေပါရှိခဲ့ပြီးပြင်းတောင်းငါးယောက်လည်းဖမ်းခံခဲ့ရပါတယ်။အခုလိုမြစ်ကြီးနားမှာဆန္ဒပြတဲ့လူတွေကိုစစ်တက်ကနေဖြုတ်ခွဲနေချိန်မှာပဲမြို့ကြီးအတော်များများမှာတန ဲ့စစ်ကားတွေကိုလူလူကတန်ဖုံးတွေတန်ချောင်းတွေတီးတီးမကျေနပ်ကြောင်းပြတာခဲ့ကြတာ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လူလူဆန္ဒပြပွဲတွေရန်ကုန်မင်းလေးနဲ့နေပြည်တော်အပေါင်းဝင်နိုင်ငံတော်ဝန်ကမျိုးတွေမှာဆန္ဒပြမှုတွေအရှိန်ဟုန်နဲ့ဆက်ဖြစ်ပွားနေပြီးနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးဖို့ဝန်တန်းတွေအနေနဲ့စီဒီအမ်ဖောက်ရှားမှုမှာပါဝင်ကြဖို့တောင်းဆိုနေကြတာပါဆန္ဒပြပွဲတွေအတွင်းဆန္ဒပြပြည်သူတွေနဲ့အတူတွတ်တော်အမတ်တချို့နဲ့အမှုပညာရှင်တွေခရီးယံဘာသာဝင်တွေလည်းစီတန်းတယ်လဲဆန္ဒပြခဲ့ကြတာပါဆန္ဒပြမှုတွေအချိန်ညစ်နေချိန်မှာပဲစစ်အာဏာပိုင်တွေကအကျဉ်းသား13,000ကျော်လွှတ်ပေးလိုက်တဲ့အတွက်ပြည်သူတွေကြားဆွေးနွေးမှုတွေတိုးလာကြပါတယ်ညဘက်တွင်မှအာဏာပိုင်တွေဘက်ကဖမ်းဆီးတာနဲ့ရက်ွက်တွေအတွင်းဘယ်ကမှမသိတဲ့လူစိမ်းတွေဝင်ရောက်လာနေတဲ့အတွက်မြို့တော်များများမှာပြည်သူတွေဟာစိုးရိမ်ထိတ်လန့်မှုတွေရှိလာပြီးရက်ရွာအလိုက်ကိုတူကိုထလုံခြုံရေးတာဝန်တွေယူလာကြပါတယ်။မြန်မာနိုင်ငံမှာအခုလိုဆန္ဒပြလူလူကိုစစ်အာဏာပိုင်တွေကဖြိုခွင်းမှုတွေလုပ်လာတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတမန်ကြီးတွေကတနင်္လာနေ့မှာအကြေညာချက်ထုတ်ပြန်ပြီးတရားဝင်အာဏာယူထားတဲ့အစိုးရကိုဖြုတ်ချဖို့ဆန္ဒပြတောင်းဆိုတာတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ်။နိုင်ငံရေးခေါင်းဆောင်တဲ့လူမှုအဖွဲ့အစည်းတီးတီးကတက်ကြွလှုပ်ရှားသူတွေအစိုးရဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းတာနဲ့သတင်းသမားတွေကိုချင်းချောက်မှုတွေအတွက်ပြက်ပြက်သားသားရှုံချကြောင်းဒါအပြင်ဆက်သွယ်ရေးဖျက်တောက်ပစ်တာအပါအဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံရပိုင်ခွင့်တွေအတွက်ပြစ်ပင်ကန့်တတ်မှုတွေကိုလည်းရှုံချအပြစ်တင်လိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီရရှိရေးလွတ်လပ်ရေးငြိမ်းချမ်းရေးနဲ့တရားဝါပြောရေးရှိဖို့လိုလားနေကြတဲ့လူမှုကိုထောက်ခံကြောင်းကနေဒါ EU ဥရောပတမကရဲ့မြန်မာနိုင်ငံမှာတန်ယုံထရှိတဲ့အဖွဲ့ဝင်နိုင်ငံတွေဒိန်းမတ်ချက်ပြည်သူတမရနိုင်ငံဖင်လန်ပြင်သစ်ဂျာမနီအီတလီနယ်သာလန်စပိန်ဆွစ်ဇာလန်ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာတမကြီးတွေကချိန်ညာချက်ထုတ်ပြန်ပြောဆိုကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ချိန်ကစပြီးပထမဆုံးချိန်ချင်းနဲ့တန်ကြပ်ကားတွေနဲ့စစ်ကားအများအပြားရန်ကုန်ကိုဝင်ရောက်ခဲ့တဲ့ဗီဒီယိုဖိုင်တွေထွက်လာခဲ့ပြီးတဲ့နောက်မှာရန်ကုန်အမေရိကန်တန်ယုံကမြန်မာပြည်သူတွေလုံခြုံတဲ့နေရာမှာပဲနေကြဖို့တိုက်တွန်းလိုက်ပါတယ်။ဒါအပြင်မနေ့တနာရီကနေည9နာရီအတွင်းတယ်လီဖုန်းအဆက်အသွယ်တွေအဖြတ်တောက်ခံနိုင်ခြင်းရှိတယ်လို့လည်းသတိပေးကြောင်း Reuters သတင်းမှာဖော်ပြပါတယ်။စစ်တပ်က February 1ရက်မှာနိုင်ငံတော်တန်မင်ဂန်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုဖမ်းဆီးခဲ့တဲ့နောက်တနေ့မှာပဲအာဏာသိမ်းစစ်ကောင်စီရဲ့အမိန့်အာဏာကိုဖိဆန်းတဲ့ CDM ဖောက်ရှားမှုတွေစတင်လာခဲ့ပါတယ်။နောက်ပိုင်းမှာတော့ CDM ဖောက်ရှားမှုတွေနဲ့အတူရန်ကုန်မင်းလေးနေပြည်တော်အပါအဝင်နိုင်ငံတော်မှလူလူကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အခုနောက်ဆုံးလေကြောင်းဌာနဝန်ထမ်းတွေပါဆန္ဒပြရတာကနေနိုင်ငံတကာလေကြောင်းလိုင်းခီးစင်တွေနှောင့်နှေးမှုဖြစ်နေတယ်လို့အစိုးရဝန်ထမ်းတွေအလုံးမစင်းမဲ့နေတဲ့အတွက်နိုင်ငံတွင်းယထာခီးစင်တချို့လည်းရပ်ဆိုင်းသွားတာတွေ့ရပါတယ်။ CDM လှုပ်ရှားမှုကနိုင်ငံအနှံ့ကျယ်ကျယ်တင့်တယ်ဖြစ်လာနေတာနဲ့အမျှအခုဆိုအာဏာသိမ်းစစ်ကောင်စီက CDM လှုပ်ရှားသူတွေအလုပ်ပြန်ဝင်ဖို့တိုက်တွန်းနေရတဲ့အထိဖြစ်လာတာကိုကျင်းရင်ဒီလှုပ်ရှားမှုအောင်မြင်နေတာတွေ့ရတဲ့အတွက်အရှိန်ပိုမြင့်လှုံ့ဆောင်ကြဖို့ အထွေထွေတပိတ်ပူးပေါင်းဆောင်ရည်ကော်မတီကအကြေညာချက်ထုတ်ပြန်ပါတယ်။88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကလည်း CDM ထုတ်ရှားမှုဟာအခုသတင်းပတ်မှာတိတ်အရေးကြီးလာပြီဖြစ်ကြောင်းသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ပြီးအရသာအစိုးရအ мян ပြန်ပေါ်လာစေရည်အတွက်ပြပရောက်မြန်မာနိုင်ငံသားတွေနိုင်စင်လိုလိုဆန္ဒထုတ်ဖို့ပြောဆိုနေကြပါတယ်။အာရှဒေသတလွှားဂျပန်စင်ကာပူထိုင်းနိုင်ငံတွေမှသာမကဗြိတိန်နဲ့ဥရောပဒေသရဲ့နိုင်ငံတွေကနေဒါနဲ့အမေရိကန်နိုင်ငံတွေမှာမြန်မာတွေဆက်ပြီးဆန္ဒပြနေကြပါတယ်။တနင်္လာနေ့မှာဝါရှင်တန်ဒီစီမြန်မာစစ်တမ်းရုံးနဲ့တမရအင်ဗျူရှေ့ပြန်ကော်လိုရာဒိုပြည်နယ်ဘက်မှာလည်းဆန္ဒပြကြပါတယ်။ကနေဒါအခြေစိုက်နိုင်ငံတကာမြန်မာတံခါးတော်များအဖွဲ့ဥက္ကဋ္ဌအရှင်ခေါဝိဒါကတော့ပြည်ရင်းပြပကမြန်မာနိုင်ငံသားတွေအခုလိုတောင်းဆိုဆန္ဒပြတာတွေမြန်မာနိုင်ငံကတံခါးတော်တွေကုလသမဂ္ဂရုံးနဲ့တန်ရုံးတွေစီသွားပြီးမြန်မာပြည်သူတွေကိုအကူအညီပေးဖို့ပြောကြားတာတွေအတွက်ပြပကတံခါးတော်တွေကလည်းထောက်ခံကြောင်းပြောပါတယ်။အာဏာသိမ်းမှုအကြောင်းပြတာဟာခိုင်လုံမှုရှိတဲ့အတွက်စစ်တပ်ကမြန်မာပြည်သူတွေလက်ထက်အများဆုံးအာဏာပြန်အပ်နှင်းဖို့ပါတောင်းဆိုလိုက်ပါတယ်
။ပြည်သူလူထုကနေပြီးတော့တခဲနဲ့မဲပေးထားတဲ့ဒမိုက်တော်သားသူကြီးကောင်းဆောင်တဲ့အစိုးရကိုအာဏာပြန်အပ်ဖို့လို့တောင်းဆိုပါတယ်။ပြည်သူလူထုကတခဲနဲ့မဲပေးထားတာပါဘာမှဆွဲခြင်းပြုခြင်းမရှိပဲနဲ့အဲ့ဒါကိုဘာမှအကြောင်းမရှိပဲနဲ့ကိုရွစီဘွားအတွက်ထပြီးအာနန္ဒိမ့်နဲ့ဒီဘိုးချုပ်မင်းအောင်လည်းကိုလည်းဘုန်းတို့အလုံးတားမှစိတ်ကျက်မိပါလေ။သူဟာတိုင်းပြည်ရဲ့မကောင်းဆိုးအားပုဂ္ဂိုလ်တယောက်လို့တော့ဘုန်းတို့သတ်မှတ်လိုက်ပါဘူ
း။ဒါအပြင်မြန်မာနိုင်ငံပြန်တဲ့အေဂျင်စီကိုဖန်ဆီးထားသူတွေအများပြန်လွတ်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ပါမိန့်ကြားခဲ့ပါတယ်။
ကံတမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်တနင်္လာနေ့နေ့ကင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါထိမ့်သိမ်းထားတဲ့အတိုက်ခံကောင်းဆောင်အလက်ဆီနော်ဗယ်နီကိုအတုံးချပြီးအနောက်အင်အားကြီးနိုင်ငံတွေအနေနဲ့ရုရှားကိုထိန်းချုပ်ဖို့ကြိုးပမ်းနေကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကတနင်္ဂနွေနေ့ကဆွဆွဲပြောကြားလိုက်ပါတယ်။ရုရှားကထုတ်လုပ်နိုင်ခဲ့တဲ့ COVID-19 ကာကွယ်ဆေးအပါအဝင်မကြာသေးခင်ကရုရှားရဲ့အောင်မြင်မှုများစွာဟာရုရှားအစိုးရစန့်ကျင်သူတွေကိုစိတ်အနှောက်အယှက်ဖြစ်စေတယ်လို့လည်းပူတင်ကပြောဆိုခဲ့ပါတယ်။ပူတင်လိုလားတဲ့လူအုပ်စုတွေရဲ့ဗီဒီယိုဖိုင်အတွဲလိုက်တွေရုရှားအစိုးရထိန်းချုပ်ထားတဲ့သတင်းမီဒီယာတွေကနေထုတ်လွှင့်တာတွေအွန်လိုင်းပေါ်မှာဖြန့်ဝေမှုတွေမှာလူတွေကသူတို့ကိုအဲ့ဒီမှာပါဝင်ဖို့လှည့်ဖြားခံရတယ်ဆိုပြီးပြောဆိုနေခြင်းအခုလိုသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပါတယ်။လူတချို့ကနေဒေသခံသတင်းထောက်တွေကိုပြောပြရမှာပူတင်ထောက်ခံတဲ့ပွဲတွေမှာပါဝင်ဖို့စက်ရုံအကြီးအကဲတွေကနေသူတို့ကိုရေးချွဲခြင်းအနှဲငယ်ပဲပေးခဲ့တယ်လို့ဆိုပါတယ်။ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့ဒီဗီဒီယိုဖိုင်တွေနဲ့အစိုးရကြားပတ်သက်မှုလုံးဝမရှိဘူးလို့ပြောဆိုခဲ့ပြီးဆွဆွဲချက်တွေကိုပယ်ချခဲ့ပါတယ်ရှင်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပံ့ပိုးပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအစီအစဉ်မှာပါဝင်ခြင်းမရှိဖို့ဆုံးဖြတ်ချက်ကိုထိုင်းအစိုးရကတနင်္ဂနွေနေ့ကကာကွယ်ပြောဆိုလိုက်ပါတယ်။အဲ့ဒီအစီအစဉ်မှာပါဝင်ခြင်းအပြင်ထိုင်းနေနဲ့ကာကွယ်ဆေးထိုးသွင်းဖို့အတွက်ပိုးပြီးကုန်ကြမယ့်အပြင်တည်ယူပို့ဆောင်ရေးအချိန်နဲ့ပတ်သက်လို့လည်းမတည်ကြမှုတွေနဲ့ရင်ဆိုင်ရဖို့ရှိနေတယ်လို့ဆိုပါတယ်။ထိုင်းဆိုရဘက်ကပွင့်လင်းမြင်သာမှုမရှိတာကာကွယ်ဆေးဝယ်ယူဖို့အလွန်နှေးကွေးနေတဲ့အပေါ်မှာအတိုက်ခံနိုင်ငံရေးသမားတွေနဲ့ဆန္ဒပြသူတွေကဝေဖန်ထောက်ပြနေကြတာပါ။လူဦးရေ66%သန်းရှိတဲ့ထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်မှုနဲ့သေဆုံးသူအရေအတွက်နည်းပါးပေမဲ့ဒုတိယလှိုင်းကူးစက်မှုဒဏ်ကိုရင်ဆိုင်နေရတာဖြစ်ပါတယ်။တရုတ်ကတင်သွင်းတဲ့ Sinovac ကာကွယ်ဆေးနှစ်သန်းကိုတစ်လအတွင်းရှေ့တန်းမှာလုတ်ကင်နေတဲ့ကျန်းမာရေးလုပ်သားတွေကိုထိုးသွင်းပေးခဲ့ပေမဲ့အများပြည်သူအတွက်တော့ဂျွန်လရောက်မှအဆင်သင့်ဖြစ်မဲ့ထိုင်းနိုင်ငံတွင်ထုတ်မဲ့ AstraZeneca ကာကွယ်ဆေးကိုပဲစောင့်ကြရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနောက်ထပ်ရိုဟင်ဂျာမွတ်စလင်3000နဲ့4000ကျော်ကိုလာမယ့်နှစ်ရက်အတွင်းဘာဆန်ချာကျွန်းကိုထပ်ပြီးပို့ဆောင်ဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူနှစ်ဦးကတနင်္ဂနွေနေ့ကပြောကြားလိုက်တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းကဘာဆန်ချာကျွန်းကိုစတင်ရွှေ့ပြောင်းခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း9000လောက်ရှိနေပြီဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တပန်းကျော်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကဖြိုဖျက်ထားတဲ့တောင်ဆောင်တွေပေါ်မှာယာယီတက်စခန်းတွေစောက်ပြီးခိုလုံနေကြတာဖြစ်ပါတယ်။ ကျုံးကိုရွှေ့ပြောင်းမဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတနင်္လာနေ့အင်္ဂါနေ့တွေမှာတင်မောရီနဲ့တည်ယူပို့ဆောင်ပေးမှာဖြစ်တယ်လို့ရေးတပ်ဗိုလ်မှူးချုပ်ရရှက်စတာကပြောကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့အာနာသိမ့်ကြီးပထမဆုံးပြောကြားတဲ့သူ့မိန့်ခွန်းမှာဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဒုက္ခသည်တွေပြန်ခေါ်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်ရှင်တနင်္လာနေ့နေ့ကင်းသတင်းစီစဉ်ကိုဒေါက်ခင်မျိုးတက်နဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်ခဲ့တာပါအခုတော့မြန်မာသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ကျမဆွေမြတ်မမကချင်ပြည်နယ်မှာဆန္ဒပြသူတွေကိုမျက်ရည်ရိုးပုံးနဲ့တုံပစ်ခတ်လူစုခွဲတဲ့တဲ့င်းကိုဆက်လက်ထင်ပြပါမယ
်
ကချင်ပြည်နယ်မြကြီးနားမြို့စက်မှုဇုံရပ်ကွက်ကရက်စစ်တပ်အားပေးစစ်ရုံမှစစ်တပ်ကလာရောက်တပ်ဆွဲတာကိုဖယ်ရှားပေးဖို့တောင်းဆိုဆန္ဒပြတဲ့ဒေသခံတွေကိုရဲနဲ့စစ်တပ်ကမျက်ရည်ရိုးပုံးတွေအပြင်ပြစ်ခတ်လူစုခွဲတဲ့အတန်ဖြစ်ပါတဲ့ချီအစ်စ်လားရာဘာဂျီလားဆိုတာမသိရပေမဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရသူတချို့ရှိခဲ့ပါတဲ့အခြေအနေကိုတိုက်ရိုက်ထုတ်လွှင့်နေတဲ့သတင်းတောင်9ယောက်လည်းဖမ်းဆီးခံခဲ့ရပါတယ်တနင်္ဂနွေနေ့ည9နာရီခွဲလောက်ကစပြီးညရဲ့ရုံဘုံတွေတုံလူစုခွဲတာကိုအဲ့ဒီမှာဆန္ဒပြနေတဲ့ကချင်ဒေသခံကိုလာချာက VOA မြန်မာပိုင်းကိုပြောပြပါတယ်
9နာရီခွဲလောက်မှာသူတို့ညရဲ့ရုံဘုံနဲ့စပစ်တာသူအခုထိဆက်လက်ပြနေတာပေါ့နော်ညရဲ့ရုံဘုံနဲ့ကျွန်တော်တို့ပြည်သူလူထုဆန္ဒထုတ်ဖို့လူတွေကိုလူစုခွဲတဲ့တဘောပေါ့ကျွန်တော်တို့ပြည်သူတွေထိုင်နေတဲ့ကြားမှာဖြစ်တယ်အဲ့ဒီမှာတန်ရာရတဲ့လူတွေကလူငယ်တွေအများကြီးတော့တန်ရာရကြတာပေါ့အယောက်30နဲ့40ကျော်ရှိနေတယ်ဒီလိုမျိုးရေဘိုးတော့တော့တရှူမြရတော့ဆိုမျက်စိဆက်တာတော့ဖြစ်တာပေါ့သူတို့အများကြောက်ပါပဲကျွန်တော်တို့ဒီကြီးညာတော့အဖြစ်ဒီကြီးပေါ့အခုဖြစ်နေတာတော့
ဆန္ဒပြသူတွေကိုမျက်ရည်ရိုးပုံးတွေတုံးလူစုခွဲခဲ့ပေမဲ့မြန်မာစံတော်ချိန်ည10နာရီခွဲအထိလူစုမကွဲသေးပါဘူ
းဟောလူစုကမကွဲတော့ဘူးအခုကျွန်တော်တို့ဒီအားတွေကပြန်တိုးလာတယ်ဒီလူတွေကတော့များဆင်များလာတယ်9နာရီခွဲတော့တို့တိတ်မညာတယ်သူတို့အဲ့အချိန်မှာအာကျွန်တော်တို့ကိုညစံမြေလောက်မှာပြင်ပြင်ပြတော့ဘောနော်အဲ့လိုအဲ့လိုအခုတော့ကျွန်တော်တို့ဆံမြေဒီချိန်တော့ပြင်နေပါတယ်တို့
အခုကိုလာစာရောဒီဘေးကင်းလုံခြုံတဲ့နေရာမှာရှိနေရလားရှင
့်အခုကျွန်တော်ဘေးကင်းတဲ့နေရာမှာကျွန်တော်ကဒီဆက်လက်ကြည့်ရတော့ကျွန်တော်တို့ကဆံသက်ထုတ်ဖို့ရမယ်ငင်းချမ်းဆိုဆံသက်ထုတ်ဖို့ဆိုတော့ထိုင်ပြီးမှကျွန်တော်တို့ဆံသက်ထုတ်ဖို့ညံလို့ချင်းလည်းမရှိပါဘူးကျွန်တော်တို့ကကျွန်တော်တို့ကတရားမျှတမှုတွေရဲ့ပြည်သူတွေဆိုတော့သူတို့ဒီဆံမှုမှာရှိတဲ့ EPC ရုံးတွေမှာသူဝိုင်းဝန်းထားဒီပြီးတော့ဒီလမ်းပိတ်တာဒီလမ်းမင်းလမ်းပိတ်တာရှိအစရှိဘုံတော့အဲ့ဒါလေးကိုကျွန်တော်တို့ပြည်သူတွေကအဲ့ဒါကိုဆံသက်ထုတ်ဖို့နေတာပေါ့မြေဆုံသွားတဲ့လမ်းမကြီးပေါ့စူပါဘုံလမ်းမကြီးအဲ့ကနေပိတ်တယ်ပြီးတော့သူတို့အဲ့ EPC ရုံးအာလေကွင်းအရှိတ်ကြီးပေါ့အဲ့မှာသူတို့အဲ့ကြီးဆက်ပိတ်တယ်ပြီးတော့ဗလမ်းမင်းတောင်ကိုအတွားလာလို့လို့မြောက်ပိတ်ထားတယ်ကျွန်တော်တို့ပြည်သူတွေကကြားထဲမှာညီမဆန္ဒပြနေတာပေါ့
ဆက်မှုဆောင်တအားပေးဆက်ယုံရှိမှဆန္ဒပြနေတဲ့ကိုလာချာဖြစ်ပါတယ်မြေကြီးနားမှာရှိတဲ့တအားပေးဆက်ယုံ၃ခုကိုဆက်တက်ကဝင်ရောက်တက်ဆွဲခဲ့ပါတယ်ဒါကိုမကျေနပ်တဲ့ဒေသခံတွေနဲ့တက်ကြားမှငင်းချပြေလည်အောင်လို့ PCG အဖွဲ့ကကြားဝင်ညှိပေးခဲ့ပေမဲ့ဆက်မှုဆောင်ရက်ကွက်ကလျှက်စစ်တာအပင်ဆက်ယုံကိစ္စအဆင်မပြေခဲ့ဘူးလို့မြေကြီးနားသတင်းချာနယ်က Editor ချုပ်ဆိုင်းမိုင်မရန်ကရှင်းပြပါရယ်ဆန္ဒပြသူတွေကိုအင်အားသုံးလူစုခွဲမှုအတွင်းမှာသတင်းတောက်9ယောက်လည်းအဖမ်းခံခဲ့ရပါတယ်
ကျွန်တော်မြေကြီးနားမှာတက်ခွဲယုံ3ယုံပေါ့နော် EPC တက်ခွဲယုံ3ယုံကိုသူတို့စစ်တပ်တွေကဝိုင်းနေပေါ့နိဝိုင်းနေလာပြီးမှအဲနေရာယူထားတယ်ပေါ့နော်ရန်ကြီးအောင် EPC ရဲ့ဒီဘက်က minor EPC ရဲ့ဒီဘက်ကဟိုကျွန်တော်တို့ဆက်မှုဆောင် EPC ရဲ့ပေါ့နော်ဒါပေမဲ့မနေ့ကညပဲပြည်သူတွေမောင်းထုတ်လိုက်လို့ဒီဘက်ကရန်ကြီးအောင် EPC ကတော့ PCG ကညှိပေးပြီးမှမနေ့ကညပြင်းချင်းပဲစစ်တပ်တွေကဖယ်ထားတယ်အဲဒီမနေ့ကျတော့ minor ကဟာဦးလဲဒီလိုပဲပြည်သူတွေနဲ့ဆန္ဒပြတဲ့တပိတ်စစ်ကြောင်းနဲ့ PCG တွေကညှိပြီးမှအဲ့ဒါလူထုအင်အားနဲ့သူတို့ဖယ်ရှားပေးလိုက်တယ်အဲဒါပေမဲ့ဒီညနေပိုင်းအထိနောက်ဆုံးတစ်ခုစစ်မှုဆောင်တစ်ခုကြတော့ဘလို့မှဖယ်ရှားလို့မရဘူး PCG ကလည်းညှိလို့မရဘူး EPC ရုံးကနေထွက်ပေးပါလို့ပြည်သူတွေကတောင်းဆိုရတယ်ဒါပေမဲ့စစ်တပ်တွေကသူတို့ပြည်သူတွေပြန်မှသူတို့ကပြန်မယ်လို့ပြောတယ်ပြည်သူတွေကလည်းစစ်တပ်ပြန်မှပြည်သူတွေကပြန်မယ်လို့ပြောတဲ့အချိန်မှာဒီမှာဘလို့မှညှိနိုင်လို့မရတဲ့အချိန်မှာ PCG ကသူတို့ညှိနိုင်လို့မရလို့သူကပြန်သွားတယ်ပေါ့နော်ပြန်သွားတယ်သူက၈နိုင်ဆိုရင်သူကညမထွက်ရအမိန်ဖြစ်တဲ့အတွက်ကြောင့်မို့၈နိုင်ကိုသူစပြီးမှဖြိုခွဲမှဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းအကြောင်းကြားထားတယ်ပြီးတော့၈နိုင်ကြတော့တကယ်ပဲတန့်ကားတွေရောရဲကားတွေရောအချုပ်ကားတွေရောလာပြီးမှဒီမှာလာပြီးစပြီးလူစုခွဲတာပေါ့နော်ကျွန်တော်တို့ဒင်းထောက်တွေကလည်း live တောက်လျှောက်လွတ်နေတာပေါ့နော်အဲ့မှာ74တို့မိသီးမတို့ကလည်းလွတ်နေတယ် 但咪，如果说等内我老人叫家外嘛，如果攀山下来，天天没有半夜个面对来下来玻璃。
攀山看下来，昨天到对个咯。一边昨天唱那个郭彦昂、郭伟彦，明星嘛昨天唱那个郭三乐昂 ，74 media 个推昂的 no sign up 去加瓦的先，怎么什么样嘛？
就那年我有嘛，怎么样？这大概安那等于他的密码那个嘛，三件三那项目的，你先也是报那件嘛呗。比如啊，比如的呢，这大的市场表达过呢，这段技术的欧洲也是呢，面送代也，那个那个 PR 的不多不多，美利坚比当初比呢的少嘛，密码的当初三大表价的家伙表价完没？我现在的是没有密码是单用呢，密码单用西罗嘛，录音啊都要文件了，等你过来摸来办啊，拿要三大表价的路，而三大表价我个人都要的连续的嘞，比如的领导乌克兰说明啊，先表吧的。
မြန်မာဒီမိုကရေစီအင်အားစုများကွန်ရဲဆိုပြီးတော့သူတို့ဖွဲ့စည်းပြီးတော့ဆန္ဒပြကြတာပါသူတို့ရဲ့တောင်းဆိုချက်တွေကတော့ဒေါ်အောင်ဆန်းစုကြည်ရဲ့တမနာဦးဦးမြင့်ရဲ့ဖန်စည်းခံအလုံးအမြန်ပြန်လှုပ်ပေးရေး2020ရွေးကောက်ပွဲချက်ချင်းအသိအမှတ်ပြုရေးနောက်ပြီးစစ်တပ်ကိုစစ်တမ်းလျောက်ပြန်သွားရေးအဲ့ဒါတွေကိုပဲအဓိကတောင်းဆိုကြပါတယ်နောက်ဆုံးတစ်ချက်ကတော့တန်ယုံမိသားစုတွေအနေနဲ့ပြည်သူ့ဘက်ဒီမိုကရေစီအင်အားစုဘက်တွေကိုအများဆုံးကူအောင်ရဖို့ဆိုပြီးတော့သူတို့တောင်းဆိုကြတာတွေတွေ့ရပါတယ
်အလားတူကိုရိုရာတို့ပြည်နယ်ရဲ့လွတ်တော်အဆောက်အုံရှိမှလည်းရာသီဥတုဆိုးရတဲ့ဂျားကပဲမြန်မာနဲ့တိုင်းရင်းသား60ဝန်းကျင်ဆန္ဒပြခဲ့ကြောင်းဦးလိုင်မိုးတန်းက VOA ကိုပြောပါတယ
်ဒီကဲမဲ့အောက် -10 လောက်ထဲမှာမြမိမြန်မာနိုင်ငံကကျွန်တော်တို့ရဲ့ပြည်သူတွေနဲ့တသားတည်းရှိကြောင်းကြားသားခြင်းနဲ့အတွက်ကျွန်တော်တို့တန်တန်ခံပြီးတော့နေ့လည်း7နာရီရတဲ့တနာရီဒီတိုင်းရင်းသားလူမျိုးပေါင်းစုံဆန္ဒပြပါရခင်ဗျအဓိကတောင်းဆိုတာကတော့အမေရိကန်တမတားကြီးကိုမြစ်တာရက်ခံတာကတော့မြန်မာနိုင်ငံအတွင်းမှာပြည်အနာရှင်တွေရဲ့အာဓမအကြမ်းဖက်နှိမ်နင်းနေတာတွေကိုစီရေးအရာအញ្ញံဆုံးအရေးကြီးပွဲကိုကျွန်တော်မြစ်တာရက်ခံတယ်အများပြည်သူတွေရဲ့နေခဲ့တဲ့အမဲတွေကိုလေးစားဖို့အဲဒီလိုအတွက်အမေရိကန်နိုင်ငံကလည်းတက်နိုင်တဲ့နေရာကနေအစွမ်းကိုကူညီပေးဖို့နောက်တစ်ခုကတော့ဆန္ဒထိန်းသိမ်းခံရတဲ့အားလုံးကိုချက်ချင်းလွှတ်ပေးဖို့ဆန္ဒပြပါရခင်ဗျာ
တခါမြန်မာအများစုရှိရာအင်ဒီယားနာပြည်နယ်ဖိုဝဲမြို့မှာလဲချင်းကရင်ကချင်နဲ့ဗမာစုစုပေါင်းလူတရာဝန်းကျင်လောက်စုဝေးပြီးမြန်မာပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့ဘေးအန္တရာယ်တွေကင်းဝေးပါစေကြောင်းစူတောင်းမြတ်တာပို့ခဲ့ကြတယ်လို့အဲ့ဒီပွဲမှာပါတဲ့မတ်လီဒီယာဝင်းကပြောပါတယ
်အဲမြန်မာပြည်မှာစစ်စိုးရကနေပြောအနာတိမ့်ဆက်ပြီးတဲ့အခါကျတော့အားလုံးကဒီဖြစ်စဉ်နှိမ့်ဆက်မှုတွေကိုဆက်တိုက်ခံစားလာကြတဲ့အခါကျတော့ကျမတို့အနေနဲ့ဒီအမေရိကန်နိုင်ငံမှာရှိပေမဲ့တည်းပေါ့နော်ကျမတို့မြန်မာပြည်မှာလည်းအဲဆွေမျိုးသားချင်းတွေရှိကြတဲ့အခါကျတော့ဟိုထက်တူထက်မြတ်တို့နဲ့ခံစားရပါတယ်ဆိုတဲ့ဟာကိုကျမတို့ကနေပြောဖော်ပြခြင်းနဲ့ဟိုကိုတက်နိုင်တဲ့နေရာကနေပြောပေါ့နော်ကျမပြည်အတွက်ကိုဆုတောင်းပေးတာပေါ့နော်
နယူးယောက်မြို့ကမြန်မာတွေကလည်းလာမယ့်ရက်အတွင်းကုလသမဂ္ဂရုံးချုပ်ရှိတောင်းဆိုဆန္ဒပြကြဖို့ရှိကြောင်းသိရပါတယ်ခင်ဗျာ
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီကနေ့ကျမတို့ဆက်သွယ်နေမြတ်တဲ့ဒီကတော့တီထောင်စုလွတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်ပေါ့နော် NLD ရဲ့ရန်ကင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ဖြစ်ပါရှင်အဲ့တော့အခု message မအောင်တို့ဒီတီထောင်စုလွတ်တော်ကိုစားပြုကော်မတီကနေပြီးတော့ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်အမတ်တွေနောက်တန်အရာရှိတွေပေါ့နော်အထူးသဖြင့်ကုလသမဂ္ဂမှာဒီမြန်မာနိုင်ငံကိုစားပြုနေတဲ့တန်အမတ်တွေအနေနဲ့အခုတီထောင်စုလွတ်တော်ကိုစားပြုကော်မတီကိုတာဝန်ခံဖို့ပေါ့နော်ပန်ကြားလှော်ကိုထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတောက်ကြနေကကျင်းပသွားတဲ့အစည်းအဝေးမှာတော့ကလည်းဒီမြန်မာတန်အမတ် ဒီဦးမြင့်သူကနေပြီးတော့ပေါ့နော်သူပြောသွားတဲ့အချက်တွေဟာအာမြန်မာနိုင်ငံကိုကိုစားမပြုတဲ့အပြင်ကိုအခုစစ်အာဏာသိမ်းလိုက်တဲ့ဒီစစ်ကောင်စီကိုပဲကိုစားပြုပြောသွားတယ်ဆိုတာမျိုးလဲဒီထုတ်ပြန်ချက်ထဲမှာထောက်ပြထားတယ်ဆိုတော့အခုလိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကနေဒီမြန်မာတန်အမတ်တွေကိုပန်ကြားသွားပေါ့နော်ထုတ်ပြန်ရတဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေဘလို့ရှိလာမလဲရှင
်ပထမဆုံးပြောချင်တာကကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဒီမြန်မာနိုင်ငံရဲ့အခုလက်ရှိအခြေအနေမှာပြည်သူလူထုကနေပြီးတော့ဓာတ်ရိုက်သူတို့ရဲ့လွတ်လပ်တဲ့စိတ်သဘောထားတွေကနေပြဆင်ပေါ့နော်ဓာတ်ရိုက်နေပြီးတော့ရွေးကောက်တင်မြှောက်ခံထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်300ကျော်နဲ့နော်ရဲ့မန်ဒိတ်နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်အဲ့တော့ဒီအထုတ်ချအာဏာကပြည်သူလူထုထံကနေပြီးတော့ဆင်းသက်တယ်ဆိုတဲ့အခြေခံသဘောတရားအရာဒါကျွန်တော်တို့ဒီပြည်သူလူထုကိုကိုစားပြုပြီးတော့ပြောနေတာဖြစ်တယ်ဆိုတော့ဒါကြောင့်မို့လို့အခုဒီဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့အာဏာသိမ်းစစ်ကောင်စီကြီးရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရစီကနေပြီးတော့သူတို့မကြာခဏကိုးကားနေတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအရေးပေါ်ဒီအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်ဖဲနဲ့ unconstitutionally ပေါ့နော်မညီညွတ်ဖဲနဲ့အာဏာသိမ်းထားတာဖြစ်တယ်။ဒါကြောင့်မို့လို့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလည်းသူတို့ရဲ့အာဏာသိမ်းမှုဟာအာဏာသိမ်းဟိုအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်တဲ့အတွက်ဒါရာဇဝတ်မှုမြောက်တယ်ဒါနိုင်ငံတော်ပုံကံမှုမြောက်တယ်တရားမဝင်ဘူးဒါကြောင့်မို့လို့ကျမတို့ကအခုဒီအာဏာသိမ်းစစ်ကောင်စီရဲ့ကိုစားနော်ခန့်အပ်ပြီးတော့ကိုစားပြုပြီးတော့ပြည်သူလူထုရဲ့မန်ဒိတ်ကိုကိုစားမပြုဘဲနဲ့ပြောသွားတဲ့ခုနတန်မန်ကြီးရဲ့စကားတည်းတရားမဝင်ဘူးခုနပြည်သူလူထုလည်းသူ့နောက်မှာရှိမနေဘူးအခုဘာကြောင့်ရှိမနေဘူးလို့ကျမတို့ပြောနေနိုင်လဲဆိုလို့ရှိရင်အခုပြည်သူလူထုကတခဲနဲ့နော်ဟိုပြောရမယ်ဆိုလို့ရှိရင်ကန့်ကွက်နေကြတာဖြစ်တယ်စစ်အာဏာသိမ်းမှုနော်အရွယ်မျိုးစုံကနေပြီးတော့ကန့်ကွက်နေကြတာဖြစ်တယ်။ဆိုတော့ဒီဟာကတက်တည်ပြနေတယ်။အဲ့တော့တရားဝင်မှုနိုင်ငံတကာနိုင်ငံတွေနဲ့ဆက်ဆံတဲ့အခါမှာ internal legitimacy external legitimacy ရှိပါတယ်။ sovereignty နဲ့ပတ်သက်လို့ရှိရင်လည်းဒီအတိုင်းပါပဲ။ပြည်တွင်းမှာတက်ရောက်တဲ့အထုတ်ချအာဏာ၊ပြည်ပမှာတက်ရောက်တဲ့အထုတ်ချအာဏာရှိပါတယ်။အဲ့တော့ဒီအဖွဲ့အစည်းတွေဟာဒီအထုတ်ချအာဏာနှစ်ခုလုံးကိုကျွန်တော်တို့ကကိုစားမပြုဘူးလို့ပြောချင်ပါတယ်။ဘာကြောင့်လဲဆိုရင်အခုဒေါက်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်။ထိမ့်သိမ်းခံနေရစေဖြစ်တယ်အဲ့တော့ဒီမှာရှိနေတဲ့ဒီပြည်ပမှာရှိနေတဲ့တန်ခင်းတမန်ခင်းမှာရှိနေတဲ့တာဝန်ထမ်းဆောင်နေတဲ့သူတွေအကုန်လုံးကတစ္ဆာခံရမှသည်သူတို့ရဲ့ဝင်ကြီးဖြစ်ပါတယ်ပြည်တော်စုဝင်ကြီးဒေါက်ဆန်းစုကြည်ဖြစ်ပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နောက်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ခန့်အပ်ထားခဲ့တဲ့တန်တမန်တွေဖြစ်ပါတယ်ဆိုတော့ဒါကြောင့်မို့လို့ဒီစစ်အစိုးရကိုအဲ့တော့ဒီအတွက်ကြောင့်မို့လို့ကျွန်တော်ဆိုလိုချင်တာကလက်ရှိဒီကမ္ဘာတနက်တလျားမှာရောက်ရှိဖွင့်လှစ်နေတဲ့ဒီတန်ခင်းတမန်ခင်းတန်တမန်တွေအားလုံးဒီမတရားထိမ့်သိမ်းခံရတဲ့မတရားအာဏာသိမ်းခံရတယ်ပြီးတော့ဒါပေမဲ့ပြည်သူလူထုကတော့သူတို့ကိုအခုချိန်ထိသူတို့ရဲ့ခေါင်းဆောင်တွေဖြစ်အစိုးရဖြစ်အတိမတ်ပြုနေကြဆဲဖြစ်တယ်အဲ့တော့ဒီလိုဒီပြည်သူလူထုကပေးထားတဲ့အချုပ်ချာအာဏာအပေါ်မှာအခုနိုင်ငံတကာကလည်းဒီစစ်ဆေးရအောင်ကိုဆန့်ကျင်နေဆိုတော့ပြည်ပမှာလည်းသူတို့ရဲ့အချုပ်ချာအာဏာရဲ့တက်ရောက်မှုဟာအင်မတန်မှချိနဲ့နေပါတယ်ဒါကြောင့်မလို့နိုင်ငံတကာရောက်နေတဲ့မြန်မာတန်တမန်တွေကိုအကြောင်းကြားစာတွေလုပ်ပြီးတော့ဟိုဘောနော်သတင်းပို့တယ်အကြောင်းကြားတယ်ကိုယ့်ကိုခန့်ခဲ့တဲ့နိုင်ငံသားရဲ့ဝင်ကြီးနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပေါ်မှာပဲဒါသူတို့တစ္ဆာစောင့်သိရမှာဖြစ်တယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီဘသူစီယာမန်ဒိတ်ရထားလဲပြည်သူလူထုစီယာမန်ဒိတ်ရထားတာဖြစ်တယ်ပြည်သူလူထုရဲ့တရားမဝင်မဲတွေနဲ့ရွေးကောက်တင်မြှောက်ခံရတာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်ဒီစာအုပ်ထုတ်ပြန်
โอเคအဲ့တော့တကယ်လို့စစ်ကောင်စီကဒီတန်မတ်တွေကိုသူတို့ညွှန်ကြားချက်ပေးမယ်ဆိုရင်တစ်ဖက်မှာလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကိုယ့်ရဲ့ဒီပြည်သူတွေရွေးကောက်ထားတဲ့ပြည်ထောင်စုလွှတ်တော်ကိုပဲကုစားပြုဖို့ပေါ့နော်အခုဒီအစိုးရကိုပဲဒေါက်ဆန်းစုကြည်တို့အစိုးရကိုပဲကုစားပြုဖို့ဆိုရင်တန်တမန်တွေဘက်ကဒီစစ်ကောင်စီရဲ့ညွှန်ကြားချက်တွေကိုသူတို့ဘယ်လိုတုံ့ပြန်တင်လဲ
ဒါတော့မလိုက်နာခြင်းအပြင်တုံ့ပြန်လို့ရပါတယ်နောက်ပြီးတော့အခုဆိုလို့ရှိရင်ဟိုကျွန်တော်တို့ဒါသူတို့အခက်ခဲဖြစ်အောင်တော့လုပ်နေတာတော့မဟုတ်ပါဘူးဒါတန်တမန်ဝန်ထမ်းတွေဟာကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဒေဟာအကောင်ဘေဟာအဆိုးလဲဆိုတာအာဒါသူတို့ဟိုတည်နိုင်တဲ့လူပုဂ္ဂိုလ်တွေဖြစ်ပါတယ်နော်ဆိုတော့ခါကြသူတို့ရဲ့ဟို rationality ကိုကျမတို့လေးစားတယ်နောက်တစ်ခုကကျတော့သူတို့ရဲ့အတိုင်းပြည်ပေါ်မှာထားရှိတဲ့တစ္ဆာဆောင်တည်မှုကိုကျမတို့တန်လျာမဖြစ်ဘူးအဲ့တော့ဘယ်လိုပဲနိုင်ငံရေးဖိအားတွေကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဒါဟိုဘသူကတရားဝင်နေဘသူကတရားမဝင်မှုဆိုတာအာသူတို့ကြည့်ပါလိမ့်မယ်ဒါကြောင့်မို့လို့ဒါလေးကိုတစ်ချက်အတန်တမန်နေနေတောက်ခံပေးကြဖို့လို့ ਨੇ ဒါရိုးရိုးရှင်းရှင်းလေးပါပဲအာနာပီဇန်နေဆိုတာရိုးရိုးလေးပဲမလိုက်နာကြဘူးပဲဒီစစ်အစိုးရရဲ့အတန်ခိုင်းတာတွေမလုပ်ဖို့ပဲဒီတိုင်းပဲဘုံနေမြဲကြားနေမြဲအဲကိုယ့်ကိုလည်းမထိခိုက်ဘဲနဲ့ကျွန်တော်တို့ဆက်ပြီးတော့နေလို့ရတဲ့အနေအထားမျိုးတွေရှိပါတယ်ဒါကြီးညာချက်တွေကတော့ဟိုညွှန်ကြားချက်တွေတော့ဒါကောင်းလာပါလိမ့်မယ်ဒါတွေကိုကိုယ့်ရဲ့ rational နဲ့ကိုယ့်အသိမှုနဲ့ကိုယ့်တန်တမန်လောက်ပိုင်ခွင့်နေနဲ့ကျွန်တော်တို့ဟိုတိုင်းပြည်ကိုကဲတင်နိုင်တာတွေတိုင်းပြည်ရဲ့ဟိုဒီစစ်အုပ်ချုပ်ရေးရနေပြီးတော့လုံမြောက်ဖို့လုပ်နိုင်တာတန်တမန်တွေမှာအခွင့်အရေးတွေအများကြီးရှိနေပါတယ်
အဲ့တော့တောက်ချနေကကျင်းပသွားတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအထူးအစည်းအဝေးပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အဲ့ဒီအရေးပေါ်အထူးအစည်းအဝေးမှာဆိုလို့ရှိရင်ဒီဂျစ်တိန်တန်မတ်ကြီးကနေပြီးတော့ဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့ပန်ကြားစွာပေါ့နော်အဲ့ဒီစာကိုလည်းသူဖတ်သွားတယ်ဆိုတော့အဲ့တော့ကုလသမဂ္ဂဘက်ကဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကိုသူတို့အတိမတ်ပြုထားတယ်ဆိုတဲ့သဘောမျိုးလည်းတွေ့ရတော့အဲ့တော့ဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီနဲ့နိုင်ငံတကာမှာလည်းတရားဝင်ဒီနိုင်ငံကုစားပြုအဖွဲ့အစည်းနဲ့တော့ဘယ်လိုဆက်လုပ်ရှာသွားမှုရှိလဲရှင
်။ဟုတ်ကဲ့အခုဒါဒီအခြေအနေကအခုကျွန်တော်တောင်းဆိုနေတာတွေရှိရပေါ့နော်။ခုနဟိုခေါင်းဆောင်နေနဲ့ဆွေးနွေးဖို့ပြန်လွှတ်ပေးဖို့ပေါ့ပြန်လွှတ်ပေးဖို့ဒီနောက်ပြီးတော့ဒီမိုကရေစီကိုပြန်ပြီးတော့ restore လုပ်ဖို့ဒါတညီတညွတ်သေးအဲနိုင်ငံတကာကရောကျွန်တော်တို့ပြည်တွင်းကရောတောင်းဆိုနေကြတာဖြစ်တယ်။ပထမအချက်ကကျွန်တော်ပြောချင်တာဒီကိစ္စကိုအာဏာသိမ်းစစ်ကောင်စီအနေနဲ့နင်းမြန်ထက်ထက်လုပ်ဖို့ပါ။ဒါဆိုသူတို့တော့လည်းတက်တာမယ်။တိုင်းပြည်တွေလည်းအဲဘာပဲပြောခုပြည်သူလူထုဒီလမ်းပေါ်ထွက်နေရတဲ့ကိစ္စတွေပေါ့နော်။ဒါတွေနစ်နာမှုတွေချိန်ကြာလာလို့ရှင်ဖြစ်လာနိုင်တယ်။အဲနောက်ပြီးတော့အခုတိုင်းပြည်ရဲ့စီးပွားရေးအခြေအနေပေါ့။ဒါစစ်အုပ်စုရဲ့အကျိုးစီးပွားတော့ထိချင်မှထိမှာပေါ့။သူတို့စူလာဆောင်ထားတာတွေနဲ့ဒါပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးကတချို့ရက်တွေမှာ trade က0ဖြစ်သွားတာတွေရှိတယ်။ဆိုတော့ဒါတွေကကြာလာလို့ရှိရင်တိုင်းပြည်အတွက်လည်းမကောင်းပါဘူး။ဒီအချက်လက်တွေကိုဟိုထားဟိုပေါ့နော်။ဟိုကြည်ချင်းအပြင်ဒီ CDM လှူရှာမှုဟာအာကျွန်တော်တို့ဟိုဘယ်လိုပြောမလဲ။ချိအောင်မှုရှိတယ်။ခုနကကုလသမဂ္ဂပေးဟို legitimacy ရအောင်ကျွန်တော်တို့ဟိုစူးစမ်းပြီးတော့ရတဲ့ channel တွေရနေပြီးတော့စူးစမ်းဆောင်ရွက်နေကြတာဖြစ်တယ်ဆိုတော့ပြင်ပမှာယုံနေဒီလိုအပ်လို့ရှိရင်တော့လည်းကျွန်တော်တို့ဒါဟိုပြင်ပနေပြီးတော့ချိတ်ဆက်ပြီးတော့ဆောင်ရွက်ရမယ့်အနေအထားတွေရှိတယ်။အခုလောလောဆယ်တော့ကျွန်တော်တို့ပြည်တွင်းကနေပြီးတော့ပဲအခုလိုမျိုးinternet platform တွေပေါ့နော်ဒီကနေရနေပြီးတော့သုံးပြီးတော့ဆက်သွင်းနေရတော့ covid ကာလဖြစ်တဲ့အတွက်ကဘာကြီးမှလည်းလူကိုယ်တိုင်းသွားပြီးတော့တက်နေကြတာမဟုတ်ပါဘူးနော်ဒါကုလသမဂ္ဂအစည်းအဝေးပါဝင်အစည်းအဝေးတော်တော်များများဟာဒီ zoom platform တို့တခြား application platform တွေကနေပြီးတော့လုပ်နေကြတာဖြစ်တဲ့အတွက်အဲကျွန်တော်တို့အနေနဲ့ကတော့အခုအနေထားအထိ international ကိုပြောတဲ့အခါမှာဒီ platform တွေကနေပြောလို့အဆင်ပြေနေလုံးပါပဲအဲ့တော့ဟိုနောက်ထပ်ဒီပြည်ပမှာရုံးခွဲတွေဖွင့်သွားဖို့ delegate လုပ်သွားဖို့ဆိုတာတွေကတော့ကျွန်တော်တို့ဟိုစိတ်ချရတဲ့တန်ခိုးပေါ့ဟိုနိုင်ငံရေးအရာပေါ့လေအထူးအဖြစ်နိုင်ငံရေးအဖြစ်အဲကျမတို့တေချာအခြေလေဆွေးနွေးပြီးတော့လုပ်ဖို့လို့စူးစမ်းဆောင်ရွက်နေတဲ့လမ်းကြောင်းတွေတော့ရှိနေပါတယ်ဒါပေမဲ့ကျမတို့ဒီကိစ္စအဲ့လိုက်ထိရှည်ရှည်ကြီးအချိန်ကိုမတော်စေချင်ပါဘူးအဲအဲ့ဒီဟိုမတော်နိုင်အောင်လည်းဖြစ်နိုင်နေတယ်မြင်မြင်ဖြစ်အောင်တော့ဟိုကျမတို့တွန်းနေပါတကယ်လို့ရှည်ကြခဲ့မယ်ဆိုရင်တော့ကျမတို့ဒီနေ့ကကျမတို့စဉ်းစားမယ့်ကိစ္စဖြစ်တဲ့အတွက်အဲ့ဒီတော့လည်းပြင်ဆင်ဆောင်ရွက်နေပါတယ်အ
ဲ့တော့ဒီမြန်မာနိုင်ငံမှာဆက်အာနာတိမ့်မှုနဲ့ပတ်သက်ပြီးတော့အခုလူခွေရေကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့နော်အဲ့ဒီရဲ့ဆုံးဖြတ်ချက်တောက်ကြနေကသူတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေထဲမှာပါတဲ့အချက်တွေအရာရောဘယ်လောက်အထိအရေးပါလဲရှင
်အထူးခြားတာကတော့ခုနဟိုအများအတန်းကန့်ကွက်ရင်ကန့်ဟိုဆန့်ကျင်ပြီးတော့ကာစီကာစီလုပ်နေတဲ့တရုတ်နဲ့ရုရှားကိုယ်တိုင်ဟိုပေါ့နော်ပြည်တွင်းရေးလို့ပြောပေမဲ့လည်းတစ်ဖက်ကလည်းဒီဟာကိုဟိုသွားဖို့လို့ဆိုပြီးတော့သူတို့ပြောသွားတဲ့အချက်ထဲမှာကျွန်တော်တို့သတိထားမိလိုက်တာတယ်ရှိပါတယ်ဟိုပြောရမယ်ဆိုရင်အခုမြန်မာပြည်ရဲ့ဖြစ်နေတဲ့အနေအထားဟာဟိုပြည်တွင်းရေးဆိုပြီးတော့တကယ်တော့ပြစ်ထားမယ်အနေထားမဟုတ်ပါဘူး။ဒါကမ္ဘာဒီမိုကရေစီအေးဟိုတွားချင်တဲ့နိုင်ငံဒီဒီမိုကရေစီကိုလိုထားတဲ့ကမ္ဘာသူကမ္ဘာသားတွေကမ္ဘာပြည်သူတွေဟိုပါချင်းချောင်းနေရဖြစ်ရဖြစ်တယ်။မင်းတို့ဘလို့ပဲရွေးကောက်ထားရွေးကောက်ထားမင်းတို့ပေးတဲ့မဲနဲ့ရွေးထားတဲ့သူတွေကိုငါတို့ကြိုက်သလိုလုပ်လို့ရတယ်ဆိုတော့ message ကဘယ်လို့မှလက်ခံနိုင်စရာမရှိရဲ့အဲဘောနော်ဒီလှုပ်ဆောင်ချက်တွေဖြစ်တယ်။ဒါကြောင့်မလို့ဒီကိစ္စကိုတရုတ်တို့ရုရှားတို့လို့ပါဝင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာနော်တောင်ဟိုဘောဟိုဒီကဟိုပါပေါ့ဒီဗီဒီယိုရထားတဲ့နိုင်ငံတွေအနေနဲ့လည်းဒါကိုဟိုထိုက်လျောက်ဒါအတိမတ်ပြုရလိမ့်မယ်နားလည်ရလိမ့်မယ်လို့ကျွန်တော်နားလည်ပါနောက်တစ်ခုကျွန်တော်ဒီကနေပြောတစ်ဆင့်ပြောချင်တာကတရုတ်နိုင်ငံအနေနဲ့လည်းမြန်မာပြည်ရဲ့ဒီမိုကရေစီဖြစ်ထွန်းမှုဘာမှထရီထူးထူးစိုးရိမ်စရာမရှိပါဘူးကျွန်တော်တို့ခေါင်းဆောင်ရောကျွန်တော်တို့ရဲ့နိုင်ငံရေး policy မှာလည်းရှိထားမိတာဖြစ်တယ်ကျွန်တော်တို့ကအိမ်ကြီးနာချင်းနဲ့နော်ထိုက်တဲ့ဆက်ဆံရေးကောင်းမွန်တဲ့ဆက်ဆံရေးရှိရမယ်ဆိုတော့ကျွန်တော်လက်ခံထားပြီးသားဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီကနေတစ်ဆင့်ဒင်းစကားပါချင်တာကလည်းနော်ကြုံလို့ဒီမြန်မာပြည်ရဲ့ဒီမိုကရေစီအထင်ကြီးပြောင်းရေးဟာတရုတ်ပြည်ရဲ့ပြည်တွင်းကိုဘာမှထိရောက်မှုမရှိပါဘူးထို့တူကျွန်တော်တို့ရဲ့ဒီဒီမိုကရေစီအထင်ကြီးပြောင်းရေးမှာလည်းဒီအပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုတွေကိုလည်းအိန္ဒိယချင်းနိုင်ငံတွေနဲ့ဆောင်ရွက်ပေးဖို့ကျွန်တော်အနေနဲ့မြစ်တာရက်ခံလုပ်ပါတယ်ကျွန်တော်တို့ဒီမိုဒီ diplomatic channel တွေကနေလည်းဒီသတင်းစကားတွေကိုကျွန်တော်ပေးထားခဲ့ပါတယ်
အဲ့တော့ဒီစစ်ကောင်စီကိုနိုင်ငံတကာအစိုးရတွေကအတိမတ်ပြုတဲ့အတိုင်းတာပေါ့နော်အဲ့ဒါကိုရောဟိုမက်ဆီမာအောင်လို့ဘကဘလို့မြင်လဲဘလို့သုံးသပ်ထားလဲရှင
်အခုထိတော့အတိမတ်မပြုဘူးဒါကြောင့်မို့လို့ဟိုခုနတောင်းဆိုချက်တွေမှာတွေ့ရတယ်ပေါ့နော် international law နဲ့တောင် international ဒီနိုင်ငံတကာဥပဒေတွေနဲ့ဆက်ဆံရေးဒီ ethically ပေါ့နော်ကျင့်ဝတ်တွေအရဆိုလို့ရှိရင်သူတို့စာချုပ်စာတမ်းတွေအနေထားတွေနဲ့ခုနတော့တဲ့သူနိုင်ငံတကာကတန်ခင်းတမန်ခင်းကြီးတွေနဲ့ဒီကိစ္စကိုပြန်အားပေးဖို့အမျိုးမျိုးစူးစမ်းနေကြတာကိုတွေ့ရပါတယ်။ဒီဟာကြီးကဟိုဘယ်လိုပြောရမလဲဆိုလို့ရှိရင်အထူးအဖြစ်တော့ဒီမိုကရေစီနိုင်ငံတွေအတွက်တော့အကြီးအကျယ် ဟိုချင်းချောက်တဲ့ကိစ္စဖြစ်နေတာပေါ့လေနော်ဒေတာတွေမှာအခုဆိုရင်ကျွန်တော်တို့တိုင်းပြည်ကြီးတွေမဟုတ်တော့ဘူးခုနထိုင်းဘက်မှာပါဆန္ဒပြရတွေပါလေဖြစ်နေပြီထိုင်းမှာလည်းအာဏာသိမ်းစစ်ဆေးရသိမ်းလိုက်ပြန်ပေးလိုက်ဒီလိုဖြစ်နေတယ်ဆိုတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်မလို့ဒါ regional issue လဲတစားတစားနဲ့ဖြစ်လာနေတဲ့အနေအထားမျိုးတွေ့နေရတယ်ဆိုတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုကအမတန်မှနည်းပါတယ်ဒါထင်းထင်းသိမ်းသိမ်းနဲ့သွားဖို့လိုအပ်တယ်ဆိုတော့တစ်ချက်ကြောင့်သာစေအောင်စုနဲ့ဘာပဲပြောစားကျွန်တော်တို့ဆိုတို့တန်တမန်နေဆိုတို့နားလည်ပေးပါတို့ CRPH ကိုထောက်ခံတယ်တော်တော်လည်းပဲခုနပြောတဲ့ညှိနှိုင်းမှုအဖြေတစ်ခုရှာဖို့လို့ဆိုလို့ရှိရင်တော့အာနာသိန်းစေကောင်းဆောင်တွေနဲ့တို့တွေးဖို့စူးစမ်းလိုက်စူးစမ်းပြီးစကားပြောပေးမယ်အဲ့လိုစူးစမ်းတဲ့အခါမှာဆိုရင်ဒါဟာစေကောင်းဆောင်တွေကိုအတိမတ်ပြုတာမဟုတ်ပါဘူးတို့နားလည်ပေးပါဆိုပြီးတော့ကျွန်တော်တို့ပြောထားတာရှိပါတယ်အဲ့တော့နိုင်ငံတကာရဲ့အတိမတ်ပြုမှုကတော့အင်မတန် legitimacy ရအင်မတန်ကိုနေပါတယ် percentage အပြင်တော်တော်လေးနေတဲ့အနေအားရှိပြီးတော့ CRPH ရဲ့ဖြစ်တည်မှုကိုဒါ legitimacy ကိုအများကြီးထောက်ပံ့ပေးနေတာမျိုးရှိပါတယ်အားရစရာကောင်းပါတယ
်အဲ့တော့ဒီပြီးခဲ့တဲ့အပတ်တွင်းပဲပေါ့နော် American သမ္မတ Joe Biden ကနေပြီးတော့ဒီမြန်မာနိုင်ငံဒီကစစ်ကောင်းဆောင်တွေပေါ်မှာသူတို့အဓိကဒီဆီယနာသိန်းနေပေါ့နော်တာဝန်ရှိတဲ့လူတွေကိုဟိုပြစ်မှတ်ထားပြီးတော့ဒဏ်ခတ်အရေးယူထားတယ်အဲ့ဒါအပြင်ကိုဒီမြန်မာနိုင်ငံကပိုင်ဆိုင်ထားတဲ့ဒီဒေါ်လာ1ဘီလီယံကိုလည်းပေါ့နော်သူတို့ထိန်းသိမ်းထားမယ်ထိန်းချုပ်ထားမယ်ဆိုပြီးတော့လည်းကြေညာဆိုတော့အဲ့ဒီ1ဘီလီယံဆိုတဲ့ဟာ American မှာရှိနေတဲ့မြန်မာနိုင်ငံရဲ့ပိုင်ဆိုင်မှုအဲ့ဒါဘာကိုပြောတာလဲရှင်
အဓိကကျွန်တော်ထင်တယ် trade လုပ်ဖို့လို့အရင်အစိုးရတုန်းကကျွန်တော်တို့တွေနောက်ပြီးတော့ဒီမြန်မာငွေခိုင်မာအကောင့်ပို့လို့ ਨੇ ဟိုလုတ်ထားတဲ့ဟာတွေရှိခဲ့ပါလိမ့်မယ်ဆိုတော့ဒါအစိုးရကနေပြီးတော့ပိုင်ဆိုင်မှုတွေပေါ့နော်ဒီအဲ့ဒီဟာတွေကိုကျွန်မနားလည်လိုက်တာကတော့ဒါဒီတရားမဝင်အာဏာသိမ်းစစ်ဆေးရသုံးပိုင်ခွင့်မရှိဘူးဒါဒီတရားဝင်အစိုးရကလုတ်ထားခဲ့တဲ့အဲဘာပဲပြော reserve ထားထားတဲ့ဒီ trade မှာထားထားတဲ့အာမျိုးတွေဖြစ်နေတယ်ဒါတော့ဒီဗနာရေးနဲ့ဟိုကော်မတီကထွက်တော်ကိုယ်စားလှယ်တွေဆိုပို့ပြီးတော့ဟိုသိပါလိမ့်မယ်ဒီဗန်များနဲ့ငွေကြေးဆိုင်ရာကော်မတီတို့ဟိုကိုယ်စားလှယ်တွေဆိုလို့ရှိရင်ပို့သိလိမ့်မယ်ဒါတို့လေဆိုတော့ဆိုလိုတာကတော့ဟို conceptually ရအချိန်ရသဘောတရားအရတော့ဒါဟာဟိုအာနာသိန်းစစ်ဆိုရနဲ့မဆိုင်ဘူးဒါပြည်သူလူထုကရွေးကောက်တင်မြှောက်ခံထားတဲ့တရားဝင်အစိုးရသားလည်းဒါကိုသုံးပိုင်ခွင့်ရှိတယ်လို့ပြောလိုက်တဲ့ message လို့ကျွန်မဒီလိုပဲနားလည်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ American အစိုးရဘက်ကဒီလိုဒီအာနာသိမ့်မှုပေါ်မှာတို့ပြင်းပြင်းထန်ထန်ပေါ့နော်အရေးယူဆောင်ရွက်တာတွေပေါ်မှာရောဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအနေနဲ့ရောဘယ်လိုမြင်လဲရှင
်ကျိုးစုပါတယ်ကျိုးစုပါတယ်အဲကျွန်တော်ကတခုပဲထက်ပြီးတော့ဟိုဟိုပါပေါ့နော်ဟိုတိုက်တွန်းရတာကဘာလဲဆိုတော့အရင်တုန်းကလည်းဒီ CY ပေးဆိုတာတွေလုပ်ခဲ့တယ်အမတိထပ်ပို့ပြီးတော့ထိရောက်တဲ့အပြောင်းလဲကိုဖြစ်စေနိုင်တဲ့အရေးယူမှုတွေပို့လို့ဖို့ကျွန်တော်တို့ဒီ UN Security Council မှာလည်းသူတို့ဆုံးဖြတ်ခဲ့တာဟိုပေါ့တော့ဟို announcement လုပ်ခဲ့တာရှိတယ်အဲ့တော့ resolution ပေါ့စင်ညာချက်လိုမျိုးမဟုတ်ဘဲနဲ့ဆုံးဖြတ်ချက်လိုမျိုးချပြီးတော့လက်တွေ့ပါတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လို့ကျွန်တော်တို့ကထပ်မံပြီးတော့တိုက်တွန်းခဲ့ပါတယ်အခုလည်းထပ်ပြီးတော့ဒီအတိုင်းပဲတိုက်တွန်းလုပ်ပါတယ်ခုနပြောတဲ့ CY ပေးဆုံးမှုနဲ့ကျွန်တော်တို့နောက်တဲ့20ထပ်ပြီးတော့မဆောင်နိုင်ပါဘူးဟိုပေးလို့လည်းမရပါဘူးဒီပွဲဒီအနေအထားမျိုးမှာဒီအစင်လာကြီးဖြစ်အောင်လုပ်လို့မရအောင်အဲ့တော့ဒီထက်ပိုပြီးတော့ပြင်းထန်တဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေနောက်ပြီးတော့ဗမာပြည်မှာစစ်အာဏာသိမ်းလို့ရှိရင်ပြည်သူလူထုရဲ့မဲတွေကိုစိတ်ဆန္ဒတွေကိုတယောမောကားလုပ်မယ်ဆိုရင်ဒီလိုပဲပြစ်ဒဏ်ခံရမယ်ဆိုတဲ့အဲပေါ့နော်နမူနာမျိုးတွေကျွန်တော်တို့လိုအပ်နေပါတယ်နော်အဲ့တော့အဲ့လိုမျိုးဒီအဲ့လိုမျိုးဖြစ်နိုင်မဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေထပ်လုပ်ပေးဖို့ကျွန်တော်တို့ကတော့တိုက်တွန်းပါတယ
်ဒါကတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင်ဒေါ်စင်မအောင်ပါရရှင်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီမိုကရေစီဖော်ဆောင်မယ်ဆိုတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့စကားယုံကြည်လို့ရသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူနီတင်ဆက်ထားပါရရှင်
ရတဲ့ February 10ရက်နေ့ကတမရကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်အပါအဝင်အစိုးရလွှတ်တော်ရွေးကောက်ပွဲကော်မရှင်နဲ့ NLD ပါတီတာဝန်ရှိသူတွေကိုဖမ်းဆီးပြီးဆရာနာသိမ်းပွဲတစ်ခုဆင်နွှဲလိုက်ပါတယ်။အဲ့ဒီနေ့မှာပဲကျင်းပတဲ့ဒုသမ္မတဦးမြင့်စွေနဲ့စစ်ဗိုလ်ချုပ်ကြီးတွေတက်ရောက်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးမှာဆရာနာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူတို့အနေနဲ့အာဏာသိမ်းရတဲ့အကြောင်းရင်းကိုရှင်းလင်းပြောကြားခဲ့ပါတယ်။သူကရွက်ကပွဲပြီးတဲ့နောက်တပ်မတော်ကမဲဆင်းတွေကိုပြန်ပြီးစစ်ဆေးခဲ့တဲ့အကြောင်းအဲဒီမှာမဲမတမာမှုဖြစ်နိုင်သည့်စည်းရင်စေသန်းကျော်တွေးရှိရတဲ့အကြောင်းဒီပြဿနာဖြေရှင်းပေးဖို့ကော်မရှင်လွှတ်တော်နဲ့အစိုးရတာဝန်ရှိသူတွေကိုတောင်းဆိုခဲ့ကြောင်းဖြေရှင်းမပေးတဲ့အခါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစည်းဝေးခေါ်ပေးဖို့တောင်းဆိုရမှာလဲညှင့်ပယ်ခံရကြောင်းအခုလိုမဲမတမာမှုဖြစ်နိုင်သည့်စည်းရင်ပြဿနာဖြေရှင်းမပေးဘဲလွှတ်တော်အသီးသီးအားခေါ်ယူခြင်းအစိုးရဖွဲ့ရန်စူးစမ်းခြင်းတွေဟာ2008ဖွဲ့စည်းပုံခြေခံဥပဒေပုံမှန် 40ကနဲ့ပုံမှန်419ပါနိုင်ငံတော်အာဏာကိုအာဓမ္မနည်းဖြင့်ရယူရန်ဆောင်ရွက်ခြင်းဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဗကြုံမူကြီးမေအောင်လှိုင်တဲ့အာဏာသိမ်းအဖွဲ့အရင်ကဘာတွေပြောခဲ့တယ်။အဲ့ဒီပြောစကားတွေအစင်းစင်းဘလို့ပြောင်းလဲလာသလဲ။သူ့ရဲ့တကယ်ညီမချက်ကရောဘာတွေဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
အလုံးတည်ပြီးဖြစ်တဲ့အတိုင်း2010ရွေးကောက်ပွဲကာလနိုဝင်ဘာ10ရက်နေ့နေပြည်တော်မဲယုံတခုမှမဲပေးပြီးပြန်ထွက်လာတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတရင်တော်တွေကမေးတဲ့အခါသူကအခုရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီး VEC ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာနဲ့အဲ့ဒါကိုလက်ခံရမှာပါပဲဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတက်မတော်ကာကွယ်ဦးစည်းချုပ်ရုံးကနေတက်မတော်သားတွေမဲပေးခဲ့တဲ့မဲဆန္ဒနယ်မြေ200ကျော်လောက်ကမဲစင်းတွေစစ်ဆေးမယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုလှုပ်တာဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားအောင်လှုပ်တာမျိုးမဟုတ်ပဲရွေးကောက်ပွဲကိုတန်တရားကင်းကင်းနဲ့ယုံကြည်လို့ရအောင်လှုပ်တာပါလို့ပြောဆိုခဲ့ပါတယ်။မဲစင်းတွေကိုစစ်ဆေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီတောင်းဆိုတဲ့အခါဥပဒေနဲ့မညီလို့လိုက်လျောခြင်းမပြုနိုင်ဘူးလို့တုံ့ပြန်တဲ့အခါတက်မတော်ဘက်ကသူ့ဘာသူမဲစင်းစစ်ဆေးတာတွေလို့စစ်ဆေးတွေးရှိချက်တွေဆိုပြီးတရင်ထုတ်ပြန်တာတွေအချိန်ချင်းလှုပ်ခဲ့ပါတယ်။မဲစင်းတွေနဲ့ပတ်သက်ပြီးကနအူးပြောဆိုချက်တွေထဲမှာ PDF file တွေကစီးရင်တွေ Excel file တွေပြောင်းထည့်တဲ့အဲ့ဒီနာမည်မှတ်ပုံတင်မိဘနာမည်ထပ်နေတာတွေလူတစ်ယောက်တည်းမဲစင်းတနေရာတည်းမကပါနေတာတွေအသက်ရကျော်ဖြစ်နေတာတွေအသက်18နှစ်မပြည့်သေးတဲ့မဲဆန္ဒရှင်စီးရင်တွေစသဖြင့်မဲစင်းချိုယွင်းမှုတွေတွေ့ရပြီးသူတို့ကတော့အဲ့ဓာတွေကိုမဲမတမာမှုဖြစ်နိုင်တဲ့စီးရင်ဆိုပြီးသုံးနှုန်းဖော်ပြခဲ့တာတွေ့ရပါတယ်နောက်ဆုံးမှာတော့သူတို့အနေနဲ့မြို့နယ်ပေါင်း300ကျော်ကိုစစ်ဆေးခဲ့ရမှာအဲ့ဒီလိုမဲမတမာမှုဖြစ်နိုင်တဲ့စီးရင်10တန်းကျော်တွေ့ရှိတယ်လို့ကြေညာခဲ့တာပဲဖြစ်ပါတယ်
။ဒီလိုနဲ့အာဏာသိမ်းပြီးနောက်ယာယီသမ္မတတာဝန်ယူခဲ့ရတဲ့ဦးမြင့်ဆွေရဲ့ဥပဒေကဲ့သို့အာဏာတည်သောအမိန့်ထုတ်ပြန်ရမှာတော့2008ဖွဲ့စည်းပုံအရနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးတက်ချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကိုတစ်နှစ်သက်တမ်းရှိမဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာလွှဲရတယ်အဲ့လိုအာဏာလွှဲလိုက်တာဟာမဲစင်းပြဿနာဖြေရှင်းဖို့ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါပေမဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြန်လည်တင်ပြချက်မှာတော့မဲစင်းပြဿနာဖြေရှင်းရုံနဲ့မကအရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်လုပ်ပြီးရဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပြီးမယ်။အဲ့ဒီမှာအနိုင်ရတဲ့နိုင်ငံရေးပါတီကိုနိုင်ငံတော်တာဝန်လွှဲအပ်ပေးသွားမယ်လို့ပြောခဲ့ပါတယ်။ဒါကိုကြည့်ရင်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အဖွဲ့ဟာငိုပြောဆိုထားတဲ့မဲစင်းစစ်တာဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့လုပ်တာမဟုတ်ဘူး။ရွေးကောက်ပွဲရလဒ်ကိုတန်တရာကင်းကင်းနဲ့ယုံကြည်နိုင်ဖို့ဖြစ်တယ်ဆိုတာကိုပြောင်းပြန်လှန်လိုက်တယ်လို့ဖြစ်ပြီးရွေးကောက်ပွဲရလဒ်ကိုလုံးဝပယ်ချလိုက်ပြီဖြစ်ကြောင်းယတိပြပြောဆိုခဲ့တဲ့သဘောလဲဖြစ်ပါတယ်
။ဒါကို February 10ရက်နေ့ကပြောတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ကြည်သူကိုပြောတဲ့မေးခွန်းထဲမှာလည်းတွေ့မြင်နိုင်ပါတယ်။မေးခွန်းထဲမှာသူ့အနေနဲ့လမ်းပြမြေပုံ၅ချက်ထုတ်ပြန်ပြီးအကောင့်ထဲပေါ်နေတဲ့အကြောင်းနံပါတ်၁မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအသစ်ပြန်ဖွဲ့ပြီးမဲစင်းကိစ္စဆောင်ရွက်နေတဲ့အကြောင်းနံပါတ်၅မှာတော့အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေဆောင်ရွက်ပြီး2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်တဲ့နိုင်ငံရေးပါတီကိုအာဏာလွှဲပေးမယ်ဆိုပြီးဖော်ပြထားပါတယ်။အာဏာသိမ်းကောင်စီကနေနိုင်ငံတကာမိသားစုကိုမျက်နှာမူပြီးပြောတဲ့စီမှာတော့နောက်ပုံစံတစ်မျိုးပါFebruary 5ရက်နေ့စွဲနဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အဲ့ဒီနေ့မှာပဲမြန်မာနိုင်ငံအခြေစိုက်တာမတ်ကြီးတွေတန်တမန်တွေကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုနိုင်ငံခြားရေးဝန်ကြီးဦးဝနမောင်တွင်ရှင်းလင်းတဲ့စီမှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တက်မတော်ကာကွယ်ရေးဦးစည်းချုပ်ယုံကမကြာခဏပြောလို့ရှိတဲ့မဲမတမာမှုဖြစ်နိုင်တဲ့စီရင်ဆိုတဲ့စကားလုံးနေရာမှာမဲမတမာမှု၁၀တန်းကျော်မဲလိမ်မှုများအဖြစ်ပြောင်းလဲပြောဆိုသွားတာတွေ့ကြရပါတယ်ဒါတွေကိုကြည့်ရင်အာနာသိန်းကောင်စီကနေဖွဲ့စည်းပေးလိုက်တဲ့ရွေးကောက်ပွဲကော်မရှင်ဘာဆက်လုပ်မလဲဆိုတာပုံကြီးပေါ်လွင်စေပါတယ်။သူတို့အနေနဲ့မဲစင်းမှန်မှန်စစ်ဆေးတာရွေးကောက်ပွဲရလဒ်မှန်မှန်စစ်ဆေးပြီးမှန်ကန်ရင်ရွေးကောက်ပွဲရလဒ်ကိုဆက်ပြီးအကောင့်ထဲပေါ်ဆိုတာမျိုးမဟုတ်ဘဲရွေးကောက်ပွဲမှာမတမာမှုရှိခဲ့တယ်။ NLD အနိုင်ရတယ်ဆိုတာမဟုတ်ဘူးဆိုတဲ့အဖြေထွက်လာအောင်အကောင့်ထဲပေါ်မဲ့သဘောမြင်တွေ့လာရပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုဖမ်းဆီးထားတာလက်ရှိမှာလည်းကော်မရှင်အဆင့်ဆင့်တာဝန်ရှိသူတွေကိုဖမ်းဆီးနေတာတွေနဲ့ဆက်ဆက်ကြည်နိုင်ပါတယ်
။အခြားတစ်ဖက်မှာလည်း NLD ပါတီခေါင်းဆောင်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းတာ NLD ရုံးတွေကိုတရားမဝင်ဝင်ရောက်မှွေနှောက်ပြီးဆက်ရွက်စာရန်အပါအဝင်ပစ္စည်းတွေသိမ်းယူသွားတာတွေကလည်းအာဏာသိမ်းကောင်စီအနေနဲ့ NLD ပါတီကိုနှိမ့်ကွနေတယ်ဆိုတာပြသနေပါတယ်။ဒီအတွက်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ပြောတဲ့အရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရွေးကောက်ပွဲတစ်ခုလုပ်ပေးမယ်နိုင်တဲ့ပါတီကိုအာဏာလွှဲပေးမယ်သ သူအနေနဲ့စစ်မှန်ပြီးစီကံပြေးဝတဲ့ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဆောင်ရွက်လျက်ရှိတယ်ဆိုတာဟာယုံစားလို့ရနိုင်ပွဲမရှိပါဘူးအဖြစ်တိုင်းဆုံးကတော့လက်ရှိရဟန်းရှင်သူပြည်သူလူထုတရလုံးရဲ့ဆန္ဒထုတ်ဖော်မှုတွေကိုမရရအောင်နှိမ်နှင်းဖြိုခွဲ2020ပုံစံရွေးကောက်ပွဲတစ်ခုပြန်လုပ်ပေးပြီးစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေပဲကြီးဆိုးတဲ့ခေတ်ခေတ်ကိုပြန်လည်ထူထောင်ဖို့ကြိုးစားနေတာမျိုးပဲမြင်တွေ့နေရကြောင်းပါ
ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှိနေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတပုတ်နေလဲဖြောပြပေးဦးမှာဖြစ်ပါတယ်ဒီကနေ့တော့ကျမတို့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဒီအာဏာသိမ်းမှုပြည်သူလူထုရဲ့ဆန့်ကျင်မှုဒါတွေနဲ့ပတ်သက်တဲ့တော်ရရှိနေရေးလာတဲ့စာတွေအားလုံးကိုပေါ်ပြပေးသွားခြင်းပါရဲ့နော်ပထမအဆုံးသောရရှင်တယောက်ရေးလာတာကတော့ VOA Burmese News ရတဲ့မြန်မာနိုင်ငံအတင်းအဓမ္မဖြစ်ပျက်နေတာတွေသတင်းအမှန်တွေနိုင်ငံတကာကသိအောင်လုပ်ပေးပါနော်ဆိုတော့ရေးလာပါတယ်မတ်ဆန္ဒဆိုတဲ့သောရရှင်ကတော့ VOA line ကသတင်းနားထောင်လို့မရဖြစ်နေပါပြီအရင်တုန်းကလိုပဲ radio တလုံးကိုကျွန်မ February 14ရက်နေ့မှာဝယ်ပြမှာပါVOE ကတည်ဆောင်လာပေးမဲ့ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်စိတ်ခွန်အားတွေပြည့်စုံမဲ့သတင်းစကားတွေရရဲ့နည်းနဲ့နားထောင်မှာ VOE ရေးတဲ့သူကစာရင်းအများကြီးအခုတလောရေးလာတာတွေ့ရပါတယ် VOE C ရောက်လားမရောက်လားကျမမသိရပါမယ်အခုလိုစာမျိုးကိုရေးချလိုက်ရမှလိုင်းမရလို့သတင်းနားမထောင်ရလို့စိတ်မွန်းကျက်တာတက်တာပါတယ်ဒီကအဆိုးဆုံးပဲသတင်းကအတန်ကိုထွက်မလာပါဘူး VOE လိုင်းကြောင်လာစိတ်ပူရပါတယ်တဲ့ဟုတ်ကဲ့တခါတလေလည်းကျမတို့ Facebook ကနေပြီးတော့ line မကြရဘူးဆိုပြီးတော့ရေးလာကြတဲ့စာတွေလက်ခံရရှိပါတယ်เนาะအဖြေတော့အရှာလို့မတွေ့ပေမဲ့ကျမတို့အစီအစဉ်တွေကို review ကနေဖန်ယူနားဆင်မယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေမယ်လို့ထင်မိပါတယ်ကျမကဒီ messenger ဒီနေ့မှ radio လေးဝယ်မယ်ဆိုလို့လဲကျမတို့ radio အတန် line တွေဖန်လို့ရတဲ့ meter line number တွေပို့ပေးလိုက်ပါရနော် messenger မှာရမယ်ထင်ပါတယ်ရှင် radio က megahertz ပဲပါတယ်ဆိုရင်တော့ kilohertz ကို megahertz ပြောင်းပြီးတော့နားဆင်နိုင်ပါတယ်ဥမာ kilohertz 9380ဆိုရင်တော့ဒီအနောက်ဆုံး3လုံးရှိမှာတသမာထက်အဲကြိုင် megahertz 9.383 ဖြစ်ပါတယ်ရှင် view ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် messenger ရေနောက်ဆုံးအခုရက်ပိုင်းတွေအတွင်းမှာဖြစ်နေတဲ့မြန်မာနိုင်ငံမှာအများပြည်သူလုံခြုံရေးတော်တော်ကိုစိတ်မချရဖြစ်နေပါတယ်ဆိုပြီးရေးလာကြတဲ့သတင်းရှင်တွေစာတွေကိုကျွန်မအခုဖော်ပြပေးချင်ပါတယ်ပထမအဆုံးဘဝသစ်ဆိုတဲ့သတင်းရှင် Messenger မှာစာရေးပြီးတော့ပို့လာတာပါအ
ာနာသိန်းစစ်ကောင်းဆောင်ကတော့ပြည်သူကိုအတော်ဒုက္ခပေးနေပါပြီတိုင်းပြည်အေးချမ်းနေလျက်နဲ့တိုင်းပြည်မငြိမ်သက်လို့အာနာသိန်းနဲ့ပြောအခုတိုင်းပြည်ကသူ့အာနာသိန်းလို့မငြိမ်သက်ရတာပြည်သူကသူ့လောက်ရဲ့ကြောင့်လမ်းမထွက်နေရတာဒါကိုတိလျက်နဲ့ထောင်ကားသူတွေလွတ်ရက်ကွက်တဲလဲပောက်ကရတွေလောက်ခိုင်းအခုရဲတွေပါပောက်ကရလောက်ခိုင်းနေပြီရွေးကောက်ပွဲ NLD အနိုင်ရမဲတွေကိုမီးရှို့နေတဲ့ဓာတ်ပုံတွေလဲတက်လာနေရဲ့သူ့လောက်ရက်ကိုကဘာကုလသမဂ္ဂအနေနဲ့ချီတီရရအများဆုံးအေးအေးဆောင်ရွက်ပေးဖို့တောင်းဆိုပြရစေအမေစုနဲ့တကွသမ္မတကြီးဦးဝင်းမြင့်နဲ့အတူဖန်စီထားရဲ့ခေါင်းဆောင်တွေအများဆုံးလွတ်မြောက်အောင်ကူညီပေးပြီးမြမပြည်သူလူထုအာနာရှင်ရဲ့ဒုက္ခပေးမှုပေါင်းစုံမှာကာဝယ်ပေးဖို့အနုအညွတ်တောင်းပန်ပါတယ်အတော်ဒုက္ခပေးနေပါပြီ
မြမပြည်သူလူတို့ကိုအာနာရှင်ဒုက္ခပေးနေမှုအပေါင်းကနေပြီးတော့အကာအကွယ်ပေးပါတဲ့ပန်ချားလာတာဖြစ်ပါတယ်နောက်ထပ်အေမျိုးသားဆိုတဲ့သောရရှင်ကလည်းသူ့လိုခက်ဆင်ဆင်စာမျိုးရေးလာတာပါအခုကျွန်မကဒီသောရရှင်အားလုံးရဲ့စာတွေကိုမဖော်ပြပေးနိုင်လို့တချို့ရဲ့စာတွေကိုပဲဖော်ပြပေးနိုင်တာဖြစ်ပါတယ်နော်အားလုံးရေးလာကြတဲ့စာတွေကခက်ဆင်ဆင်တူပါတယ်အေမျိုးသားဆိုတဲ့သောရရှင်ကကျွန်တော်တို့ပြည်သူလူတို့တရက်လုံးအရန်ကိုစိတ်ဆင်းရဲလူပင်မဲစိတ်ပင်မဲစီးရနေကြရပါလေတဲ့ညညဆိုလဲကောင်းစွာမအိပ်ရပါဒါတွေကိုလဲတိပီးဖြစ်မှာပါကျွန်တော်တို့ဒီထက်အသေးမခံနိုင်ကြတော့ပါဘူးမြမစစ်အာဏာရှင်တွေကိုစီးရအရအေးအေးယူနိုင်ဖို့ကျွန်တော်တို့ပြည်သူတွေဘလို့လှုပ်ဆောင်ရမလဲဆိုတဲ့အချက်လေးတွေကိုတက်သိနားလဲသူတွေနဲ့မင်းမြန်ဆွေးနွေးကန်းလေးတွေလှုပ်ပြီးတော့ဖြစ်ဖြစ်အကြံဉာဏ်ပေးခြင်းဖြစ်ဖြစ်လှုပ်ဆောင်ပေးစေချင်ပါလေမြမပြည်သူလူထုတရက်လုံးကိုစားတောင်းဆိုပါလေအရင်ကလို VOA BBC RFA တို့ကိုနားထောင်ဖို့ရေဒီယိုလေးခိုးဖွင့်ရတဲ့ဘဝကို ပြန်မရောက်ချင်တော့ပါဘူးဗျာတဲ့ကျွန်တော်တို့လူခွင့်ရေးတွေအရင်ကိုဆုံးရှုံးနေရပါတယ်ဆိုပြီးအေးမျိုးတန်ဆိုတဲ့သွားရရှင် Messenger ကနေစာရေးပို့လာပါတယ်ရှင်ဂျန်နက်ဒိုဒိုဆိုတဲ့သွားရရှင်အမြင်ကိုလည်းအခုဆက်ပြီးတော့ဖော်ပြပေးစမှာတယ်ရှင
်ပုံမှန်အမျိုးမျိုးထုတ်အိမ်ဖောက်မီရှိုအိမ်တွေအုပ်စုလိုက်ဝိုင်းရဲစစ်တပ်နဲ့ထောင်ထွက်တွေပဲလုပ်နေပါတယ်နိုင်ငံတော်အေဂျင့်တာယာရေးကိုသူတို့ပဲဖျက်ဆီးနေတာပါဖမ်းရမ်းမပါပဲညစဉ်တိုင်းအိမ်ထဲတွေအုတ်တိုင်းကျော်ဝင်ပြီးလူတွေဖမ်းနေပါတယ်အရက်ဝင်နေရောစစ်ဝင်နေရောပြည်သူတွေညာရောနေရောအေးအေးချမ်းချမ်းနေလို့မရပါဘူးလက်နက်မဲ့ပြည်သူတွေဘက်ကအေးချမ်းစွာတုံ့ပြန်နေစေပါသူတို့ပဲစူပူအောင်လုပ်ပြီးတော့ဒရုန်းနဲ့လည်းမှတ်တမ်းယူနေပါတယ်စူပူလို့သူတို့ထိမ့်နေရပါတယ်ဆိုတာကိုသက်သေပြဖို့ပါ MRTV နဲ့မြောက်ရီမှာလည်းသူတို့ထုတ်ပြန်တဲ့သတင်းနဲ့လုံခြုံသတင်းတွေပဲလွှင့်နေတာပါတိုင်းပြည်ဒီလောက်စူနေတာအေးချမ်းစွာလေးချိန်ကလုံနေတယ်တို့ CDM ကြောင့်ဘယ်ဆရာမမှကြောင်းမတက်တာကိုဘယ်ကဓာတ်ပုံတွေမှမသိယူလာပြီးအေးချမ်းစွာပညာသင်နေပါတယ်တို့ပြောရရင်ညာလွှင့်နေတာတွေအများကြီးပါမြန်မာပြည်သူတွေရဲ့ဒုက္ခကိုကယ်တင်နိုင်မှုနိုင်ငံတကာကအကူအညီအမြန်ရဖို့ဝိုင်းဝန်းကူညီပေးကြစီလိုပါတယ
်ဂျန်နက်ဒိုရိုဆိုတဲ့သွားရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါနောက်ထပ်ကိုကျော်ဆိုတဲ့သောရရှင်ကလည်းဒီလိုမျိုးဒီအားလုံးသတင်းတွေမှာကြားနေပြီးသားဖြစ်တဲ့အတိုင်းဒီရက်ွက်တီတွေမှာလုံလုံရင်းမတိမငိမ့်ဖြစ်နေလို့စိုးရိမ်နေရပါတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ
်သူတို့တကယ်လုံချင်တဲ့ဆိုရင်ထောင်သားတွေနဲ့လုံစရာလုံမလားပတ်စံများများပြီးပြီးတခြားလူနဲ့လုံမှာပေါ့သူတို့လူချင်တာကပြည်သူတွေလန့်အောင်လည်းမဟုတ်ဘူးအရေးပြက်ပြီးမနှက်မထနိုင်အောင်လည်းမဟုတ်ဘူးသူတို့တကယ်လူချင်တာကဘာလဲဆိုတော့အကျံဖတ်လူတစုကအပြစ်မဲ့ပြည်သူတွေကိုနှိပ်စက်ကြဆိုတဲ့သတင်းကိုပဲလိုချင်တာအဲ့ဒါမှစစ်တပ်ကဝင်ထိန်တဲ့ဘာညာဆိုရာကြီးလာမှာမိစရာရှိတာကဘာလို့လူငှားပြီးမလုပ်လဲဆိုတော့မိသွားလို့စိတ်ရင်ဘသူမဆိုးဝိုင်းလုံးမှာကြောက်ပြီးအမှန်တိုင်းဖြေကြမှာပဲအဲ့ဒီကြရင်သူတို့လိုချင်တာမရဘူးအဲ့ဒီရောဘာလုပ်လဲဆိုတော့ပရမဆုံးသူတို့လူတွေနဲ့ကောလာဟာလာပြက်အောင်လက်နက်တွေမိကွင်းနေနဲ့အရင်လုပ်တယ်ပြီးတော့ထောင်သားတွေကိုလှုပ်ပြီးညာဘက်လိုက်ချပေးလိုက်တယ်ထောင်သားတွေကတော့ညမထွက်ရအမိန့်ရှိတာသိပုံမရဘူးလူအုပ်ကြီးကတွေ့ရတဲ့ဒုတ်တီနဲ့ဝိုင်းရိုက်လိုက်တော့သူတို့လည်းပြေးကြမှာပဲမိလို့နှိပ်စက်တာပဲဖြစ်ဖြစ်လုံးမရဆိုရင်ကဘာကိုအဲ့ဒီတရင်ဖွာလိမ့်မယ်အပြစ်မဲ့သူတွေကိုနှိပ်စက်ပါရဲ့ဘာညာပေါ့အခုလူတွေတုံးတဲ့လိုက်နေရတွေကိုဒရုန်းနေနဲ့မှတ်တမ်းတင်လိုက်ရိုက်နေရရဲ့မိရဲ့သူတွေကလည်းတချို့ဘာမှမသိကြတာလက်နက်မပါတာတွေပဲကြည့်ပါတချို့ဆိုရင်သူတို့မျက်လုံးတွေကဘာမှမသိရပုံစံနဲ့ကြောက်နေကြတာလက်နက်မပါပဲမိရဲ့ဆိုရင်လုံးဝမနှိမ့်စပါနဲ့ဘာမှမလုပ်ပါနဲ့မနှက်ကြရင်နေရကိုပြန်လှုပ်ပေးလိုက်ပါသူတို့ထောင်ချောက်တဲ့လုံးဝမဝင်မိပါစေနဲ့
ဒါကကိုကျော်ဆိုတဲ့သွားရှင်ဒီအခုဖြစ်နေတဲ့အခြေအနေတွေပေါ်မှာမူတည်ပြီးတော့စိုးရိမ်စိမ့်နဲ့အကယ်၍တကယ်လို့ဒီလုံုံရေးစိတ်မချရလို့ရက်ွက်ထဲကိုလူစိမ့်ဝင်နေဆိုတာမျိုးတယောက်ယောက်ကိုမိရင်လဲအနေရမပြုတ်ပဲနဲ့ပြန်လှုပ်ပေးပါဆိုပြီးတော့အခုလိုရေးလာတာဖြစ်ပါတယ်ရှင်ဒါကတော့သွားရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့မြာနှင်းဆိုတဲ့သောရရှင်မှာသူ့ရဲ့သဘောထားကိုလည်းကျွန်တော် view မြန်မာပိုင်း messenger မှာစာရေးပြီးတော့အခုလိုဖွင့်ဟလာပါတယ်
။ရာသဆိုလူတွေလိုက်ဖမ်းနေပြီးအိမ်ချဝင်းတွေတည်းထိအတင်းဝင်ရောက်ပြီးဖမ်းဆီးနေပါပြီ။ထောင်ကလွတ်လိုက်တဲ့လူတွေနဲ့အပြင်ကငှားထားတဲ့လူတွေနဲ့ရက်ွက်တွေရဲ့မီးတွေလိုက်ရှို့ခိုင်းနေပြီး VOA သတင်းဌာနမှတာဝန်ရှိသူများကျေးဇူးပြုပြီးနိုင်ငံတကာမီဒီယာတွေကိုဖြန့်ဝေပေးပါ။အခုဆိုပြည်သူတွေမှာကိုယ်နိုင်ငံကိုမျိုးကိုရက်ွက်ကိုအိမ်မှာတော့မလုံခြုံတော့ပါဘူး။ရန်ကိုကြောက်နေရပါပြီ
။ဟုတ်ကဲ့ဒါကတော့ VOA သောရရှင်မြန်းရဲ့ထင်မြင်ယူဆချက်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ဒီသောရရှင်ရဲ့စာတွေကတော့ခက်ဆန်ဆန်တူနေတဲ့သောရရှင်ရဲ့အားလုံးရဲ့စာတွေကနေတချို့ကိုရွေးချယ်ပြီးထုတ်လွှင့်ပေးလိုက်တာဖြစ်ပါရဲ့နော်။သောရရှင်ရဲ့အခုလိုမျိုးသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုကျွန်တော်တို့ VOA မြန်မာပိုင်းမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော်ရရှင်တွေကိုမြတ်တာလက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ခေါအားဖြင့်မိငယ်ဆိုတဲ့တခြင်းဖြစ်ပါတယ်တေးရီကိုနေဝင်မူရင်းတေးဆိုခင်မောင်တို့ဖြစ်ပါတယ်ကမ္ဘာတို့တီဆိုတဲ့တခြင်းကိုအလုံးနှစ်သက်ပြီးတော့ပြိတ္တအပေးမှုအများကြီးရထားတာပါဒီနေ့တော့ကျမကဒီတခြင်းလေးကိုအမျိုးသမီးအစိုးရ3ယောက်စူပေါင်းတီဆိုထားတာကိုထုတ်လွှင့်ပေးခြင်းပါတယ်ကဏ္ဍအတီးတီမှာအမျိုးသမီးတွေရဲ့ဥဆောင်ဥရွယ်ပြုပါဝင်မှုကိုဒီတခြင်းလေးနဲ့အကုန်ပြုခြင်းလို့ဖြစ်ပါတယ်နော်မိခလာခင်မြတ်မွန်နဲ့ရှိတို့တီဆိုထားတဲ့ခွန်အားဖြင့်မိငယ်ဆိုတဲ့တခြင်းလေးကိုအလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင် ကြရရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြစ်ပို့လာရင်ဒီမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးလာရင်ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းဝါတွေကိုတင်းနှင်းတွေနဲ့ညာဝိုင်းနဲ့တင်းနှင်းလာနေတဲ့နေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ခြင်းဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင်ဒီမြန်မာပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ခြင်းနဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့တဲ့အစီအစဉ်လေးကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်လို့ VOA Internet ဆိုင်မှာလည်းဖုန်းပေါ်က VOA App မှာတွားပြီးနားထောင်နိုင်ပါလိမ့်ရှင်။ Tomorrow ရဲ့ Internet ဆိုင်မှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ဒီမှာအေးတနာကြပါ။ VOA ကလည်းစာရေးကြပါအောင်နော်။တော်ရရှင်ရဲ့အားလုံးရှင်းလင်းချမ်းမြေ့ကြပါစေရှင်။
ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မင်းရှင
်အမေရိကန်ပြည်သူတွေကအတိတ်ကသူတို့ရဲ့ခေါင်းဆောင်တွေကိုခုံပြုပြီးနှစ်စဉ်ဖေဗူအာရီလရဲ့တတိယမြောက်တနင်္လာနေ့ကိုသမရများနေ့အဖြစ်သတ်မှတ်ကာရဝပြုကြပါတယ် ဒီနေ့မှာသမရအားလုံးအတွက်ဂုဏ်ပြုတာဖြစ်ပေမဲ့မူရင်းကတော့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရဂျော့ချ်ဝါရှင်တန်ကိုရည်စူးခဲ့တာဖြစ်ပါတယ်။ဂျော့ချ်ဝါရှင်တန်ဟာအမေရိကန်တော်လှန်ရေးစစ်ပွဲကာလမှာခေါင်းဆောင်တစ်ယောက်ဖြစ်ရုံသာမကနိုင်ငံရဲ့ပထမဆုံးအုပ်ချုပ်မှုအာဏာတာဝန်ယူတဲ့အတွက်ကြောင့်မှာအကြီးအကျယ်လူကြိုက်များတဲ့သမရဖြစ်ပါတယ်။သူ့ကိုအမေရိကန်ပြည်ထောင်စုရဲ့ဖခင်လို့တင်စားခဲ့ကြတာအခုအချိန်အထိလဲမကြာခဏရည်ညွှန်းနေကြဆဲဖြစ်ပါတယ်။အဲ့ဒီအချိန်ဟာအင်အားအကြီးဆုံးစစ်တပ်ကိုပိုင်ဆိုင်ပြီးအမေရိကန်တွေအပေါ်ကိုလိုနီချက်ထွင်သူတွေကိုနိုင်အောင်တိုက်ထုတ်အောင်ပွဲခံနိုင်တဲ့စစ်ရေးခေါင်းဆောင်တစ်ယောက်ဖြစ်တာလည်းလူကြိုက်များခြင်းရဲ့တစိုက်တစ်ပိုင်းဖြစ်ပါတယ်။ဒါပေမဲ့သူဟာအနာဂတ်သမရတွေအတွက်လုပ်ငန်းဆောင်တာတွေကိုပုံဖော်ပေးခဲ့ပြီးသူ့နောက်ပိုင်းတာဝန်ယူသူတွေအတွက်အတွေ့အကြုံအများကြီးလက်ဆင့်ကမ်းပေးခဲ့ပါတယ်။နိုင်ငံတော်ဝန်ဩဇာတက်ရောက်နိုင်မဲ့သမရအာဏာအပြည့်အဝရှိရမယ်ဆိုပေမဲ့ထင်းနန်းဆန်ဘရင်စနစ်ပုံစံမျိုးမဟုတ်ပဲထိမ့်ညှိပေးဖို့လိုအပ်တယ်ဆိုတာကိုဂျော့ချ်ဝါရှင်တန်ကယုံကြည်ပါတယ်။သူတကယ်လို့သမရတာဝန်ထမ်းဆောင်နေတော့ကွယ်လွန်ခဲ့ရင်ပြည်သူလူထုဟာသမရဆိုတာတစ်သက်လုံးတာဝန်ယူရမှာဖြစ်တယ်လို့ဆုံးဖြတ်ကောင်းဆုံးဖြတ်နိုင်တဲ့အတွက်စိတ်ပူမိတာကြောင့်သမရသက်တမ်းနှစ်ကြိမ်အပြီးမှာနှုတ်ထွက်လိုက်ပါတယ်။သမရသက်တမ်းလေးကြိမ်တာဝန်ယူတဲ့ Franklin Roosevelt ကလွဲလို့သူ့နောက်ပိုင်းတာဝန်ယူတဲ့သမရတိုင်းဟာဂျော့ချ်ဝါရှင်တန်ရဲ့နမူနာအတိုင်းသက်တမ်းနှစ်ကြိမ်ပဲတာဝန်ထမ်းဆောင်ခဲ့ကြပါတယ်။ American Congress လွှတ်တော်ဟာ1952ခုနှစ်ကြမှာအခြေခံဥပဒေပြင်ဆင်ဖြစ်ဆွက်ချက်အမှတ်22ကိုအတည်ပြုပြီးသမရတာဝန်ကိုသက်တမ်းနှစ်ကြိမ်သာထမ်းဆောင်ခွင့်ရှိတယ်လို့ကန့်သတ်လိုက်ပါတယ်။သမရဝါရှင်တန်ဟာသမရလုပ်ငန်းတွေထိရောက်စေဖို့အတွက်လမ်းကြောင်းချမှတ်တာမှာတည်တည်တာတာဩဇာညောင်းခဲ့ပါတယ်။နိုင်ငံရေးမူဝါဒ၊စစ်ရေးလှုပ်ထုံးလုပ်နည်းနဲ့စီးပွားရေးမူဝါဒအပါအဝင်ကနဘောင်းဆောင်နဲ့ပတ်သက်တဲ့စံထားမယ့်အချက်တွေကိုဂျော့ချ်ဝါရှင်တန်ကချမှတ်ပေးခဲ့ပါတယ်။ဒါကြောင့်သူကွယ်လွန်ပြီးတစ်နှစ်အကြာ1800ပြည့်နှစ်နှစ်ဆန်းပိုင်းကြာတော့ဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့ဖေဖော်ဝါရီလ22ရက်နေ့မှာသူတည်ထောင်ခဲ့တဲ့နိုင်ငံတော်ဝန်သူ့မွေးနေ့ကိုအလွတ်သဘောဂုဏ်ပြုကျင်းပခဲ့ကြတာတကယ်တော့မဆန်းပါဘူး။1885ခုနှစ်ကမှဂျော့ချ်ဝါရှင်တန်ရဲ့မွေးနေ့ကိုတရားဝင်အလုပ်အားလိုက်ရဲ့အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။နောက်ထပ်ကြီးမြတ်တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့Abraham Lincoln ရဲ့မွေးနေ့ရလဲ George Washington ရဲ့မွေးနေ့နဲ့သိပ်မကွာတဲ့ဖေဖော်ဝါရီလ12ရက်နေ့ဖြစ်ပါတယ်။နောက်ဆုံးမှာ American ပြည်သူတွေကဖေဖော်ဝါရီလရဲ့တတိယမြောက်တနင်္လာနေ့ကိုသမရတွေအားလုံးကိုဂုဏ်ပြုတဲ့အထိတ်အမှတ်အနေနဲ့နိုင်ငံတော်ဖွန်းအလုပ်အားလိုက်ရဲ့အဖြစ်သတ်မှတ်လိုက်ကြပါတယ်။ American ပြည်ထောင်စုရဲ့ခက်ကောင်းချိန်မှာရောခက်မကောင်းတဲ့ကာလမှာပါအခက်အခဲဆုံးအလုပ်ကိုတတိရှိရှိနဲ့စိတ်ပိုင်းဖြတ်ချက်ချပြီးဥဆောင်ခဲ့တဲ့ခေါင်းဆောင်တွေကိုဂါရဝထားအလေးပြုတဲ့သမရများအတွေ့အထိတ်အမှတ်နေဖြစ်ပါတယ်အားလုံးရဲ့အမြင်မှာတော့နှစ်လိုဝဲဟာအကောင်းဆုံးတောက်ပတဲ့အဆောင်အယောင်တွေနဲ့အပြင်ကနေဝန်းရံထားတဲ့အဆင့်အမြင့်ဆုံးရာထူးပါပဲငါအတွက်ကတော့ဘာမှမဟုတ်ပါဘူးအပေါ်ရန်တွေရဲ့နောက်ွယ်မှာတော့လူတွေချိန်နဲ့အောင်အားဖြည့်ပေးတဲ့စွမ်းပကားတွေနဲ့ဆက်ဆက်ပြီးထင်ဟတာဖြစ်ကောင်းဖြစ်နိုင်ပါတယ်လို့သမရဂျော့ချ်ဝါရှင်တန်ကသူ့တငယ်ချင်းတယောက်စီကိုစာတစောင်ရေးခဲ့ပူပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
အခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေတနင်္ဂနွေနေ့မှာလည်းတိုးလာနေပါတယ်။ကချင်ပြည်နယ်မှာတော့မြကြီးနားမြို့စစ်မှုဇုံရပ်ကွက်ကပြစ်စစ်ဒဏ်အားပေးဆဲအောင်မှာစစ်တပ်ကနေလာရောက်တပ်ဆဲတာကိုဖယ်ရှားပေးဖို့အတွက်တောင်းဆိုဆန္ဒပြတဲ့ဒေသခံတွေကိုရဲနဲ့စစ်တပ်ကမျက်ရည်ပုံတွေသုံးပြီးလူစုခွဲခဲ့ပါတယ်။အခုလိုမြကြီးနားမှာဆန္ဒပြတဲ့လူတွေကိုစစ်တပ်ကနေဖြုတ်ခွဲနေချိန်မှာပဲမြို့ကြီးအတော်များများမှာတန်ချက်ကစစ်ကားတွေဝင်ရောက်နေရာယူလာခဲ့ကြပါတယ်။တနင်္ဂနွေညနေပိုင်းမှာရန်ကုန်မြကြီးနားနဲ့ရခိုင်ပြည်နယ်စစ်တွေမြို့တွေကိုဝင်ရောက်လာတဲ့စစ်ကားတွေကိုလူတွေကတံပုံးတွေတန်ချောင်းတွေတီးပြီးမကျေနပ်ကြောင်းပြသခဲ့ကြပါတယ်။ဆန္ဒပြမှုတွေအချိန်မြင့်နေချိန်မှာပဲစစ်အာဏာပိုင်တွေကအကြမ်းသား 2,300 ကျော်လွှတ်ပေးလိုက်တဲ့အတွက်ပြည်သူတွေကြားစိုးရိမ်မှုတွေတိုးလာကြပါတယ်။ညဘက်တွင်မှာအာနာဘိန်တွေဘက်ကဖမ်းဆီးတာနဲ့ရက်ွက်တွေအတွင်းဘဲကမှမသိတဲ့လူစိမ်းတွေဝင်ရောက်လာနေတဲ့အတွက်မြို့အတော်များများမှာပြည်သူတွေဟာစိုးရိမ်ထိတ်လန့်မှုတွေရှိလာပြီးရက်ရွာအလိုက်ကိုတူကိုထလုံခြုံရေးတာဝန်တွေယူလာကြပါတယ်။မြန်မာနိုင်ငံမှာအခုလိုဆန္ဒပြလူစုကိုစစ်အာဏာပိုင်တွေကဖြိုခွင်းမှုတွေလုပ်လာတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာသံတမန်ကြီးတွေကတနင်္ဂနွေနေ့မှာအကြေညာချက်ထုတ်ပြန်ပြီးတရားမဝင်အာဏာယူထားတဲ့အစိုးရကိုဖြုတ်ချဖို့ဆန္ဒပြတောင်းဆိုတာတွေကိုစစ်တပ်ကအင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရက်ပါ။
This program has come to you from the Voice of America, Washington.